Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇွန်လ12ရက်ဗုဒ္ဓပူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းတိုမီတာ32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာအပြစ်ရရေးဆွေးနွေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာကာတာဝန်ကြီးချုပ်နဲ့တွေ့ဆုံပါတယ်။မြန်မာနဲ့ကာတာနိုင်ငံမှာဒီခါမှာမြန်မာနဲ့နိုင်ငံတကာမှာလက်နက်ကန်ပဋိပက္ခတွေကြောင့်တေဆုံးသူကလေးငယ်အရေးအတွက်တိုးလာနေပါတယ်။မနီပူရအစိုးရကမြန်မာနိုင်ငံသား38ယောက်ကိုဒီကနေ့ပြန်ပို့ပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတိုင်းအောင်သတင်းတွေကိုမဆုမွန်နဲ့အတူတင်ပြပေးမှာခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်တဲကကုံသွယ်ရေးအရာအချက်ချာကြတဲ့ကံပိုက်တီလန်းကအဓိကစခန်းတွေအပါအဝင်စစ်ကောင်စီရဲ့တပ်စခန်း10ခုကျော်ကိုကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ကသိမ်းပိုက်လိုက်နိုင်ပြီဖြစ်ပါတယ်
။မနေ့ကတော့သိမ်းတဲ့ခန်းကတော့6ခုဖြစ်ပါတယ်။73ပိုင်းရဲ့ကုံတော်ငယ်73ငယ်နှစ်ဖိုင်းရဲ့6ခုဖြစ်ပါတယ်။73ပြူဟာကုံကတော့အကြီးဆုံးပေါ့။
ပြန်ကြားရေးတာဝန်ခံဘိုးမူကြီးနော်ဘူး VOA ကိုပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူဆီယနာသိမ်းပြီးတဲ့နောက်ပိုင်းမှာတော့လက်နက်ကင်ပြိပခါတွေကြီးထွားလာနေတဲ့အချိန်ငိမ့်ညံ့ရေးအတွက်ဆွေးနွေးဖို့စစ်ကောင်စီအကြီးအကဲကကမ်းလှမ်းနေပါတယ်မတိမငိမ့်ဖြစ်နေတဲ့ရွှေဈေးကွက်နဲ့တရုတ်ဝယ်လိုအပ်သတင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါအခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အတူပြောပြပေးပါမယ်ရှင်
အမေရိကန်ကအစိုးပြုထားတဲ့ဂါဇာအပြစ်ရရေးမူကြမ်းအပေါ်ဟာမတ်စ်အဖွဲ့ရဲ့တုံ့ပြန်ချက်နဲ့ပတ်သက်လို့ကာတာအီဂျစ်နဲ့အမေရိကန်အစိုးရတာဝန်ရှိသူတွေပြန်လည်တုံ့တန်နေကြမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာကာတာဝန်ကြီးချုပ်ရှေ့ခ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်ထာနီနဲ့ဒီကနေ့ဇွန်လ10ရက်နေ့မှာတွေ့ဆုံပါတယ်ဟာမတ်စ်အဖွဲ့ရဲ့သဘောထားတုံ့ပြန်ချက်ကိုကာတာနဲ့အီဂျစ်နိုင်ငံတို့ကိုမနေ့အင်္ဂါနေ့မှာပြပုတ်ခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောအမျိုးသားလူမျိုးရေးကောင်စီပြောခွင့်ရဂျွန်ကာဗီကပြောကြားခဲ့ပြီးဒီတုံ့ပြန်မှုဟာဂါဇာမှာရှိတဲ့ဟာမတ်စ်အဖွဲ့အကြီးအကဲယာယာဆင်ဝါရဲ့သဘောတူထောက်ခံမှုရရှိတာဖြစ်တယ်လို့အမေရိကန်ကယူဆကြောင်းပြောပါတယ်ဆွေးနွေးမှုအပေါ်ထိခိုက်မှာစိုးရိမ်နေတဲ့အတွက်တုံ့ပြန်ချက်အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးအပြစ်သက်အပြစ်ခတ်ရဆေးရည်ကိုဦးစားပေးတဲ့သဘောတူညီချက်ရနိုင်ဖို့သူတို့ဘက်ကဆန္ဒရှိတဲ့အကြောင်းဟာမတ်စ်အဖွဲ့ရဲ့တခြားဟာမတ်စ်အဖွဲ့နဲ့တခြားအစ္စလာမစ်အဖွဲ့ငယ်တို့ကပြောဆိုထားပါတယ်လက်ရှိနောက်ဆုံးတင်ပြထားတဲ့ညဉ့်ဆိုင်အဆိုပြုချက်ကိုလက်ခံဖို့အစ္စရေးဝန်ကြီးချုပ်ကလည်းသဘောတူထားပြီးဖြစ်တဲ့အကြောင်းဝန်ကြီးဘလင်ကင်ကမနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ
ဒီသတင်းပတ်မှာကျင်းပမယ် G7 ဆက်မှုအင်အားကြီး9နိုင်ငံရဲ့ထိပ်သီးအစည်းအဝေးပွဲမှာတော့ထိန်းချုပ်ခံထားရတဲ့ရုရှားတို့ရဲ့ပိုင်ဆိုင်မှုဘော်ကနေရရှိတဲ့အတိုးငွေတွေကိုယူကရိန်းရဲ့စစ်စရေးအဖြစ်နဲ့ထောက်ပံ့နိုင်ရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကြိုးပမ်းမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအခြေခံအဆောက်အုံတွေအတွက်ရင်းနှီးမြှုပ်နှံမှုဉာဏ်ရည်တုနည်းပညာနဲ့ပတ်ဝန်းကျင်မထိခိုက်စေတဲ့နည်းပညာနယ်ပယ်မှာတရုတ်တို့ရဲ့လွှမ်းမိုးလာမှုအပါအဝင်ကမ္ဘာတစ်လွှားစိန်ခေါ်မှုတွေကိုကင်တွယ်ဖြေရှင်းရေးမှာညီညွတ်မှုရအောင်လဲတွန်းအားပေးသွားဖို့ရှိနေပါတယ်။ယူကရိန်းစစ်မြေပြင်မှာရုရှားတပ်တွေအသာရလာတာနဲ့အမျှစစ်ရေးအထောက်ပံ့လိုအပ်ချက်တွေပို့ပြီးတော့တိုးလာနေချိန်မှာထောက်ပံ့နိုင်မဲ့နည်းလမ်းတွေကိုအနောက်မဟာမိတ်တွေဘက်ကရှာဖွေနေကြတာဖြစ်ပါတယ်။အနောက်မဟာမိတ်တွေရဲ့ဗန်နာရေးလုပ်ငန်းတွေမှာထိန်းချုပ်ထားတဲ့ရုရှားတို့ရဲ့ပိုင်ဆိုင်မှုခန့်မှန်းခြေဒေါ်လာဘီလီယံ280ကအတိုးတွေကိုသုံးစွဲပြီးတော့ယူကရိန်းကိုဘီလီယံ90ငွေချိဖို့အတွက် G7 အဖွဲ့ဝင်တွေရဲ့ထောက်ခံမှုရရည်အမေရိကန်ကလိုလားနေတာဖြစ်ပါတယ်ရှင်
။ရုရှားပိုင်နယ်ထဲကဘဂိုရော့ဒေတာကိုယူကရိန်းတို့ကလည်းနဲ့ချင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အ ਨੇ စု2ဦးသေဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေတာအုပ်ချုပ်ရေးတာဝန်ရှိသူတွေကဒီကနေ့ဇွန်လ12ရက်နေ့မှာပြောပါတယ်ယူကရိန်းနယ်စပ်နဲ့ကပ်နေတဲ့ရှေဘကီနိုမြို့ကိုတိုက်ခိုက်ခဲ့တာလို့ဒေတာအုပ်ချုပ်ရေးမှူးရာချယ်စလပ်ဂလပ်ကော့ဖ်ကTelegram လူမှုကွန်ရက်မှာရေးပါတယ်တိုက်ခိုက်မှုကြောင့်လူနေအိမ်အတော်များများလည်းပျက်စီးသွားတယ်လို့ဆိုပါတယ်ဒီတော့တွင်ရုရှားတို့ကညဘက်မှာပစ်လိုက်တဲ့ဒုံးကျည်6ခုတည်းက5ခုကိုပစ်ချနိုင်ခဲ့ပြီး drone ရဲ့24စင်းစလုံးကိုလည်းပစ်ချနိုင်ခဲ့တဲ့အကြောင်းယူကရိန်းစစ်တပ်ကဒီကနေ့ပြောပါတယ်ဒီသူတို့တိုက်ခိုက်တဲ့ဒေသတွေမှာအများအပြားရှိတဲ့အထက်မှာအလုံးကိုပစ်ချနိုင်ခဲ့တဲ့ဖြစ်တဲ့အကြောင်းယူကရိန်းစစ်တပ်ကပြောပါတယ်ခင်ဗျာ
ဟောင်ကောင်ဒီမိုကရေစီရေလှုပ်ရှားတဲ့သူ6ဦးရဲ့ပတ်စပို့နိုင်ငံကူးလက်မှတ်တွေကိုဟောင်ကောင်အစိုးရကဒီကနေ့ဗုဒ္ဓဖူးနေ့မှာပယ်ဖျက်လိုက်ပါတယ်။နိုင်ငံရဲ့ခြားမှာအခြေစိုက်နေထိုင်သူဒီမိုကရေစီရေလှုပ်ရှားတဲ့သူတွေကိုနိုင်ငံတော်လုံခြုံရေးဥပဒေနဲ့အခုလိုအရေးယူလိုက်တာလည်းဖြစ်ပါတယ်။ဒီလိုမျိုးနိုင်ငံကူးလက်မှတ်ပတ်စပို့စာအုပ်ပယ်ဖျက်ခံရသူတွေထဲမှာတော့ဒီမိုကရေစီရေလိုလားသူလွှတ်တော်အမတ်ဟောင်းနေတန်လောအပါအဝင်ပြည်ထောင်စုစနစ်ကိုလိုလားသူတွေပါဝင်ပြီးတော့နိုင်ငံတော်ရဲ့လုံခြုံရေးကိုချိန်ချောက်သူတွေလို့သူတို့ဘောမှာအာဏာပိုင်တွေကဆွဆွဲထားပါတယ်။သူတို့ကတော့အခု UK ကိုထွက်ပြေးသွားကြပါတယ်အဲ့ဒီဒီမိုကရေစီရေလှုပ်ရှားတဲ့သူတွေကိုဖမ်းဆီးနိုင်မှုသတင်းပေးတဲ့လူကိုဟောင်ကောင်ဒေါ်လာတသန်းအမေရိကန်ဒေါ်လာ13,800ပေးမယ်ဆိုပြီးတော့မနှစ်တုန်းကဟောင်ကောင်ရဲတွေကစူးကြီးထုတ်ခဲ့တာကြောင့်အနောက်နိုင်ငံတွေကဝေဖန်ခဲ့ပါတယ်အခု UK မှာနေထိုင်တဲ့ဒီမိုကရေစီရေလှုပ်ရှားတဲ့သူ6ဦးကိုငွေကြေးထောက်ပံ့တာလုပ်ငန်းပူးတွဲဆောင်ရွက်ဖို့နေထိုင်စရာငှားပေးတာတခြားပူးတွဲဆောင်ရွက်တာတွေမလုပ်ဖို့ကိုလည်းဟောင်ကောင်အစိုးရကထုတ်ပြန်ထားပါတယ်ဒီတားမြစ်ချက်ကိုဖောက်ပြက်သူတွေဟာထောင်ဒဏ်9နှစ်အထိချခံရနိုင်ပွဲရှိပါတယ်ရှင်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9390ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေပို့ထုတ်နေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာနိုင်ငံအပါအဝင်ကဘာတလွားကလက်နက်ကန်ပိဋိပက္ခတွေကြောင့်ကလေးငယ်တိတ်ဆုံးမှုဟာအဆိုးဆုံးအခြေအနေအထိရောက်လာနေပြီလို့ကုလသမဂ္ဂအကြီးအကဲကသတိပေးလိုက်ပါတယ်။မြန်မာ၊ပါလက်စတိုင်း၊ဆူဒန်၊ကွန်ဂို၊ဆိုမာလီယာနဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာပြီးခဲ့တဲ့နှစ်အတွင်းလက်နက်ကန်ပိဋိပက္ခတွေအကြားကလေးငယ်တွေအသက်ခံရတဲ့အရေးအတွေ့အဆိုးဆုံးဖြစ်ခဲ့တာကိုတွေ့ရတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကမနေ့ဇွန်လ17ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီကိုအစီရင်ခံစာတင်သွင်းခဲ့တာပါပဋိပက္ခတွေကြားကလေးတွေအပေါ်အကြမ်းဖက်မှုတွေဟာ2023ခုနှစ်အတွင်း27ရာနှုန်းတိုးလာခဲ့ပြီးစိုးရိမ်ထိတ်လန့်ရတဲ့အခြေအနေဖြစ်တဲ့အကြောင်းအတွင်းရေးမှူးချုပ်ဖတ်ကြားခဲ့တဲ့အစီရင်ခံစာမှာဖော်ပြပါတယ်ကလေးငယ်တွေကိုတပ်ဖြတ်တာမျိုးကိုအင်ကထိခိုက်စေတဲ့အကြမ်းဖက်တိုက်ခိုက်မှုမျိုးတွေ35ရာခိုင်နှုန်းအထိတိုးလာခဲ့တယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ကဘာတဝမ်းမှာ2023ခုနှစ်အတွင်းမြန်မာနိုင်ငံအပါအဝင်ကဘာဘောကလက်နက်ကန်ပဋိပက္ခတွေအကြားကလေးငယ်9ယောက်မှာ1ယောက်နှုန်းအိုးအိမ်ဆွန့်ခွာဘေးလွတ်ရာကိုထွက်ပြေးခဲ့ရပြီးအကြီးအကျယ်အငတ်ဘေးဆိုင်နေသူ258တန်းရှိတဲ့အကြောင်း2023ခုနှစ်ဒီဇင်ဘာလမှာကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစီးရဲမွဲတေမှုကလွန်ခဲ့တဲ့6နှစ်ကနေစပြီးတော့ဆိုးရွားလာခဲ့တာမှာအခုဆိုရင်တော့မကြုံစဘူးအခြေအနေမျိုးကိုစိုက်ရောက်နေပါပြီလို့ကမ္ဘာ့ဘဏ်ကဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်။လက်ရှိဘဏ္ဍာရေးနှစ်အတွက်စီးပွားရေးတိုးတက်မှုနှုန်းက1ရာခိုင်နှုန်းပဲရှိပါတယ်။နိုင်ငံတော်ဝန်စီးရဲမွဲတေမှုအတိုင်းအတာကျေပြန့်လာတာကိုလည်းကမ္ဘာ့ဘဏ်ကသတိပေးလိုက်ပါတယ်။ပြည်တွင်းစစ်လက်နက်ကိုင်ပဋိပက္ခတွေကြောင့်ကုန်သွယ်ရေးနဲ့ပြည်သူတွေရဲ့နေစဉ်ရှင်သန်မှုစီးပွားရေးလုပ်ငန်းတွေထိခိုက်နေရတာကြောင့်စီးပွားရေးပြန်ပြီးတော့အားကောင်းနိုင်မှုခြေလမ်းဆလမ်းနိုင်ခဲ့တဲ့အရင်အခြေအနေကိုပြန်ရဖို့အတွက်ခက်ခက်ခဲခဲရုန်းကန်နေကြရပါတယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။အကြမ်းဖက်မှုတွေပိုပြီးတော့ပြင်းထန်လာတာ၊လှုပ်သားရှားပါလာတာ၊ငွေကြေးတံမိုးကျဆင်းလာတဲ့အခြေအနေကြောင့်မြန်မာနိုင်ငံမှာစီးပွားရေးလုပ်ကိုင်မှုအလွန်ခက်ခဲလာတယ်လို့လည်းကမ္ဘာ့ဘဏ်ကထုတ်ပြန်ပါတယ်။အထူးသဖြင့်2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးနဲ့စီးပွားရေးကမောက်ကမဖြစ်ခဲ့ရပါတယ်။ဆယ်နှစ်ကြာတိဆောက်လာခဲ့တဲ့ဒီမိုကရေစီစနစ်နဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကိုလည်းအဆုံးသတ်စေခဲ့ပါတယ်။တိုင်းပြည်လူဦးရေရဲ့သုံးပုံတစ်ပုံလောက်ကဆင်းရဲမွဲတေတယ်လို့သတ်မှတ်နိုင်တဲ့အဆင့်ကိုရောက်နေပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးဟာကိုဗစ်ကပ်ရောဂါကူးစက်မှုမဖြစ်ခင်ကအခြေအနေနဲ့နှိုင်းယှဉ်နေဆိုရင်ဆယ်ရာခိုင်နှုန်းလျော့နေသွားတယ်ဆိုတာကိုအစိုးရခန်းစာမှာဖော်ပြပါတယ်။ COVID-19 ကပ်ရောဂါရိုက်ခတ်မှုအပြင်နိုင်ငံရေးအကြမ်းဖက်မှုတွေကြောင့်စီးပွားရေးအခြေအနေကထပ်ပြီးတော့မှထိခိုက်ပျက်စီးခဲ့ရပြီးတော့တိုးတက်မှုရပ်တန့်နေပါတယ်လို့ကမ္ဘာ့ဘဏ်ရဲ့အစိုးရခန်းစာမှာထောက်ပြပြောဆိုထားပါတယ်ရှင်။
အိန္ဒိယနိုင်ငံမဏိပူရာပြည်နယ်အတွင်းတရားမဝင်ဝင်ရောက်မှုနဲ့ထိမ့်သိမ်းခံထားရတဲ့မြန်မာနိုင်ငံသား38ယောက်ကိုမြန်မာဘက်ကဒီကနေ့ဇွန်လ12ရက်နေ့မှာပြန်လည်လွှဲပြောင်းပေးလိုက်တဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးအန်ဘီရန်စင်ကလူမှုကွန်ရက်မှာရေးပါတယ်။သူတို့ကိုမဏိပူရာပြည်နယ်မိုရင်းမြို့မှာရှိတဲ့နေဇာဂိတ် Integrated Checkpost ကနေမြန်မာအာဏာပိုင်တွေလက်ထက်လွှဲပြောင်းပေးလိုက်တာလို့ဆိုပါတယ်။ပြီးခဲ့တဲ့မေလ2ရက်နေ့မှာလည်းအလားတူမြန်မာနိုင်ငံသား38ယောက်ကိုမဏိပူရာပြည်နယ်အစိုးရကပြန်လည်လွှဲပြောင်းပေးခဲ့ပြီးဖြစ်တာကြောင့်ဒါဟာအခုနှစ်ထဲမှာတင်ဒုတိယအထုပ်အဖြစ်နဲ့ပြန်ပို့တာလည်းဖြစ်ပါတယ်။အခုပြန်ပို့ခံရသူအများစုဟာမြန်မာလူမျိုးတွေဖြစ်ပြီးသူတို့ကိုစစ်ကောင်စီကတမူးမြို့မှာထိန်းသိမ်းထားပြီးသက်ဆိုင်ရာနေရာအသီးသီးကိုမပြန်ကြခင်စုံစမ်းမေးမြန်းမှုတွေ တွေလုံနေတယ်လို့သိရပါတယ်။အရင်ပြန်ပို့ခံခဲ့ရတဲ့ပထမအတုကလူတွေကိုလည်းစစ်ကောင်စီကအလားတူစုံစမ်းမေးမြန်းမှုတွေလုပ်ပြီးမှသူတို့ဇာတိနေရာတွေကိုပြန်သွားခွင့်ပြုခဲ့တာဖြစ်ပါတယ်။မဏိပူပြည်နယ်အစိုးရအနေနဲ့တရားမဝင်ဝင်ရောက်လာသူတွေကိုစုံစမ်းဖော်ထုတ်ပြီးနေရပြန်ပို့မဲ့အစီအစဉ်ကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းလဲပြည်နယ်ဝန်ကြီးချုပ်အမ်ဘီရန်စင်ကလူမှုကွန်ရက်မှာဒီကနေ့ရေးပါတယ်။မဏိပူရပြည်နယ်ခုံကျုံခရိုင်ထဲမှာမြန်မာနိုင်ငံကနေတရားမဝင်ဝင်ရောက်လာသူ9458ဦးရှိပြီးအဲ့ဒီထဲကရွှေပြောင်းနေထိုင်သူ9183ဦးရဲ့ကိုယ်ရေးအချက်အလက်တွေကိုမှတ်တမ်းတင်ထားပြီးဖြစ်ကြောင်းပြည်내ဝန်ကြီးချုပ်က X လူမှုကွန်ရက်မှာပြီးခဲ့တဲ့မေလ9ရက်နေ့ကရေးသားထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာဝန်ကြီးချုပ်ကိုရာထူးကနေထုတ်ပယ်နိုင်တဲ့အထိဖြစ်လာနိုင်တဲ့နိုင်ငံရေးအရာဆွဲချက်တင်ထားတဲ့အမှု3ခုကိုထိုင်းတရားရုံးနေမှာလာမဲ့သတင်းပတ်ထဲကြားနာစစ်ဆေးဖို့ရှိပါတယ်။ထိုင်းဝန်ကြီးချုပ်စရီတာတာဖီစင်အပေါ်မှာဆွဲဆိုထားတဲ့အမှုကိုရှေ့လာမဲ့ဇွန်လ18ရက်နေ့မှာကြားနာမယ်လို့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဒီကနေ့ထုတ်ပြန်ပါတယ်။ဝန်ကြီးအဖွဲ့ကိုဖွဲ့စည်းတာမှာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ခဲ့တယ်လို့စစ်တပ်ကနေခန့်အပ်ထားတဲ့အထက်လွှတ်တော်အမတ်40ရဲ့မေလတုန်းကတိုင်ကြားချက်ကိုကြားနာကြမှာဖြစ်ပါတယ်။ရွေးကောက်ပွဲမှာအများစုနိုင်ခဲ့တဲ့ Mood Forward Party ကိုဖျက်သိမ်းမှုရွေးကောက်ပွဲကော်မရှင်ကတင်သွင်းတဲ့အမှုကိုလည်းလာမယ့်အင်္ဂါနေ့မှာကြားနာမှာဖြစ်ပါတယ်။ Mood Forward Party ဟာမနစ်တုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့ပေမဲ့ဘရင်ကိုထောက်ခံသူတွေရဲ့ဖိအားပေးမှုကြောင့်အစိုးရမဖွဲ့နိုင်ခဲ့တာပါ။ဒီအမှုနှစ်ခုစလုံးအတွက်စီရင်ချက်ချမဲ့ရက်ကိုတော့တရားရုံးကမတက်မတ်ရသေးပါဘူး။တစ်ချိန်တည်းမှာပဲ15နှစ်ကြာပြည်ပမှာတင်းဆောင်ရာကနေပြီးခဲ့တဲ့ဩဂုတ်လတုန်းကပြန်လာခဲ့တဲ့နိုင်ငံရေးဩဇာအရှိန်အဝါရှိသူဝင်းကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ကိုလည်းတော်ဝင်မိသားစုကိုပုတ်ခတ်စော်ကားမှုဆွဲချက်နဲ့ရာဇဝတ်ပြစ်မှုဆိုင်ရာတရားရုံးမှာအင်္ဂါနေ့ကကြားနာစစ်ဆေးဖို့စီစဉ်ထားပါတယ်ရှင်ဗုဒ္ဓဖူးညရဲ့ထိတ်တရောက်သတင်းတွေကိုကိုစော်ဝင်းလိုင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်စစ်ကောင်စီရဲ့တပ်စခန်းနောက်ထပ်10ခုကျော်ကိုသိမ်းပိုက်နိုင်ခဲ့ပြီလို့ KIA ကကြေညာလိုက်တဲ့သတင်းဖြစ်ပါတယ်။ကချင်ပြည်နယ်မှာကုန်သွယ်ရေးအရအချက်ချာကြတဲ့ကံပိုက်ဒီလန်ကအဓိကစခန်းတစ်ခုအပါအဝင်စစ်ကောင်စီတပ်စခန်း10ခုကျော်ကိုသိမ်းပိုက်လိုက်နိုင်ပြီလို့ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ကပြောလိုက်ပါတယ်။ဝိုင်းမော်ကံပိုက်ဒီလန်ကစစ်ကောင်စီရဲ့စတုံးတပ်စခန်းကိုလည်း KIA နဲ့ပူးပေါင်းတပ်တွေကမနေ့နှောင်းပိုင်းတုန်းကသိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်ဘက်ကစစ်ရေးပြည်ပခနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ်
။ဒီလ17ရက်နေ့အင်္ဂါနေ့မနက်ပိုင်းကဝိုင်းမော်ကမ်ပိုက်တီလန်တလျှောက်ကစစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကတပြိုင်တည်းတိုက်ခိုက်ခဲ့ပြီးနေကင်းဘက်မှာတော့စခန်း3ခုကိုသိမ်းယူနိုင်ခဲ့ပြီးတော့ညနေ9နာရီလောက်မှာစတုံးမြို့အနီးကစစ်ကောင်စီရဲ့တပ်စခန်းကြီးဖြစ်တဲ့ပြူဟာဂုံးကိုထပ်မံသိမ်းပိုက်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါရယ်
။မနေ့ကဘိုင်း9နာရီဝန်းကျင်နောက်မှာပေါ့နော်စတုံးပြူဟာယုံကိုသိမ်းပိုက်လိုက်ရပါပြီ။မနေ့ကတော့သိမ်းတဲ့ခန်းကတော့၄ခုဖြစ်ပါတယ်။စတုံးမှန်ရယ်ကုမတော်ငယ်စတုံးငယ်နှစ်ဖိုင်ရယ်၄ခုဖြစ်ပါတယ်။စတုံးပြူဟာဂုံးကတော့အကြီးဆုံးပေါ့နော်။တရုတ်ဘီဂျက်ပုတ်ပြီးတော့စတုံးစခန်းတိုင်းနဲ့စခန်းငယ်လေးတွေတော့6ခုလောက်တော့တို့ဘာသာတို့ထွက်ပြေးသွားတာတွေရှိပါတယ်ဆိုတော့မနေ့ကအလုံးတော်တို့တင်းလိုက်တဲ့အလုံးပေါင်းတော့10ခုလောက်ရှိမှာပါနော်ဒီနေ့တော့အဲ့ဒါကတော့တိုက်ပွဲတော့မရှိဘူးမင်းရှင်းမင်းကြီးတွေလုပ်နေတယ်လို့ကြားရပါတယ
်ကချင်ပြည်နယ်မှာဗျူဟာရအရေးပါတဲ့တပ်စခန်းတွေတင်းပိုက်ခံနေရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီက VOA ကဆက်သွယ်မေးမြန်းထားပေမဲ့တုံ့ပြန်ချက်မရသေးပါဘူးမနေ့ကဝိုင်းမော်မြို့နယ်ကမ်ပိုက်တီလမ်းတစ်လျှောက်တိုက်ပွဲဖြစ်စဉ်တွေမှာတော့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာမရှိကြောင်းလည်းပြောပါရယ်ဝိုင်းမော်ဒေသခံတူကတော့ဒီတိုက်ပွဲဖြစ်စဉ်ကြောင်းဝိုင်းမော်ကမ်ပိုက်တီတရုတ်မြန်မာကုန်သွယ်ရေးဟာလည်းကားအသွားအလာတွေရပ်ဆိုင်းနေကြောင်းပြောပါရယ
်အရင်နေ့ကအကြည့်ရောသွားတယ်ဒါပေမဲ့ဒီနေ့တော့မသွားတော့ဘူးအတိုင်းကြာအခုဒီနေ့ရပ်သွားပြီပေါ့ဘိုးဘက်ကတန်ဖယ်တို့ဘာတို့ဝင်နေဒီကတော့မပြောကားလေးဟောအောက်ပိုင်းကဒီအញ្ញံကြီးကျွန်တော်ညို့ကျွန်တော်ချူလို့ဒီအနေထွက်သွားအရင်နေ့အထိကတော့တို့ညကြီးမှာတော့ကွန်ပျူတာကြီးနေကြတယ်ဒါပေမဲ့အခုကပုံဆိုးလာတော့ဒီနေ့တော့မတွေ့တော့ခြေဖွေပဲလဲမသွားတော့အကုန်လုံးကဟိုဂျမ်ဖြစ်ကုန
်မနေ့က KIA သိမ်းယူလိုက်တဲ့73မိုင်စခန်းဟာဝိုင်းမော်ခြေဖွေကပိုက်တီလမ်းစုံမှာတည်ရှိတာဖြစ်ပါတယ်ဝိုင်းမော်မြို့ဟာမြောက်ပိုင်းတိုင်းစစ်တနာကျုပ်ခြေဆိုင်ရာညကြီးနာမြို့ရဲ့အရှိတ်ဘက် ARD မြစ်တစ်ဖက်ကမ်းမှာတည်ရှိတာပါလော်လော့ဆယ်မှာမြကြီးနားဝိုင်းမော်ဗမော်လန်းကို KIA နဲ့ပူးပေါင်းတပ်တွေကမေလ22ရက်ကထိန်းချုပ်ထားပြီး ဝိုင်းမုံနဲ့နှမိုင်ကွာခါရှိရွာအနီးအထိရောက်ရှိနေတယ်လို့ဒီလ၁၇ရက်နေ့မှာတော့မြကျင်းသားဝိုင်းမော်ကမ်ပိုင်တီလမ်းကိုလည်းထပ်မံထိန်းချုပ်လိုက်ပြီးဖြစ်ပါတယ်။ဝိုင်းမော်မြို့နယ်မြို့အနီးနားကျေးရွာတွေကပြည်သူတွေကတော့မေလအတွင်းဝိုင်းမော်အနီးဗမော်လမ်းတကြောမှာတိုက်ပွဲတွေပြင်းထန်လာတာကြောင့်နေရက်ဆွန့်ခွာတိမ်းရှောင်နေကြပါတယ်။တိမ်းရှောင်သူအများစုဟာဝိုင်းမော်မြို့မြောက်ဘက်ကလပန်နဲ့နောင်ချင်းကျေးရွာအပါအဝင်မြကျင်းသားစားတဲ့ဒေသတွေကိုတိမ်းရှောင်နေကြတာပါ။နောင်ချင်းရွာမှာတော့စစ်ရှောင်စခန်း73ခုဖွင့်လှစ်ထားတယ်လို့လူဦးရေ 9,000 ကျော်အထိရောက်ရှိနေတာကြောင့်နေထိုင်ရေးတောက်သုံးရည်နဲ့စားနပ်ရိက္ခာအတွက်ပါအခက်ခဲတွေရှိနေပါတယ်ခင်ဗျာ
။ဒါကတော့ကချင်ပြည်နယ်မှာကုန်းသွယ်ရေးအရာအချက်အကျကြားတဲ့စစ်ကောင်စီရဲ့တပ်စခန်းတွေကိုသိမ်းပိုက်လိုက်နိုင်တဲ့အခြေအနေကချင်လွတ်မြောက်ရေးတပ်ဖွဲ့ကကြေညာတဲ့သတင်းကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ကောင်စီကငြိမ်းချမ်းရေးကမ်းလှမ်းနေတဲ့ဆွေးနွေးမယ့်အစီအစဉ်ပေါ်သုံးသပ်ချက်သတင်းကိုတင်ပြပေးကြပါမယ်။ဆီယနာအသိပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံအနှံ့မှာလက်နက်ကိုင်စည်ရေးပြိပခါတွေကြီးထွားလာနေတဲ့အချိန်မှာငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့စစ်ကောင်စီအကြီးအကဲကကန့်လှမ်းလိုက်ပါတယ်။ဒါပေမဲ့လည်းလက်တလောတရားဝင်ကန့်လှမ်းမှုမျိုးတော့မရှိသေးပါဘူးလို့ NTA အပြစ်ရဲ့လက်မှတ်ထိုးထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကပြောပါတယ်။ငြိမ်းချမ်းရေးဆွေးနွေးမယ့်အလားအလာတွေပေါ်မှာသဘောထားအမြင်တွေကိုစုစည်းပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမက်ခင်လေးကတင်ပြပေးထားပါတယ်။
ငင်းချင်းစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားအဖွဲ့တွေနိုင်ငံရေးပါတီတချို့တွေနဲ့တွေ့ဆုံဆွေးနွေးမယ်လို့ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစည်းအဝေးမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုခဲ့တာဖြစ်ပါတယ်။ဘယ်နှစ်ဘသူတွေနဲ့ဘလို့ဆွေးနွေးမယ်ဆိုတာကိုတော့ပြောဆိုခဲ့တာမရှိပါဘူး။ငင်းချင်းအတွက်ဆိုကအာနာသိမ့်ပြီးနောက်ပိုင်းမှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့အကျိုးရလက်ထွက်ပေါ်ခဲ့တာမရှိပါဘူး။လက်တလုံးမှာတော့ပြည်တွင်းမှာတဖြည်းဖြည်းစစ်ပောင်ပိုကျလာသလိုရခိုင်ကချင်ဘက်မှာပါစစ်ရေးတင်းမာလာနေတာပါ။နေရာအနှံ့စစ်ပောင်ကျလာချိန်မှာငြိမ်းချမ်းစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသာအဖွဲ့တွေနိုင်ငံပါတီတချို့တွေနဲ့တွေ့ဆုံကငြိမ်းချမ်းအတွက်ဆွေးနွေးဖို့ပြင်ဆင်နေတယ်လို့စစ်ကောင်ဆောင်ကပြောဆိုနေပေမဲ့လက်တွေမှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကိုဆွေးနွေးဖို့ဖိတ်ကြားထားတာမရှိသေးဘူးလို့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေတဲကတခုဖြစ်တဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ပါတီဥက္ကဋ္ဌဒေါ်စောမြရာဇာလင်းကပြောပါတယ
်ဖိတ်စာတော့မရောက်သေးဘူးဒီမှာတော့ကပြည်သူကိုလည်းတိစ္ဆာမဖောက်ဘူးပြည်ကိုလည်းတိစ္ဆာမဖောက်ဘူး NCA ပေါ်မှာလည်းတိစ္ဆာမဖောက်ဘူးဘာကြောင့်လဲဆိုတော့ချင်းဒီစာချုပ်လည်းကိုတန်းကလက်မှတ်ရေးထိုးထားတာဖြစ်တယ်ကိုတန်းကစောင့်တိရမယ်ကိစ္စတွေကိုအကုန်လုံးစောင့်တိမယ်။ရခိုင်ပြည်ကိုလည်းပဲတည်တည်ငြိမ်ငြိမ်နဲ့အရှာသွားနိုင်တဲ့အခြေအနေတစ်ခုခုကိုရောက်စေရှင်တဲ့ဌာနကကို့မှာပြည့်ရှိတယ်။ကျွန်တော်က NSC နဲ့ဆွေးနွေးတဲ့အခါမှာလည်းပဲကျွန်တော်တွေ့ဆုံဆွေးနွေးနေမှုတွေဟိုအပေါ်ရန်ကြိုးဆွေးနွေးမှုတွေမဖြစ်သင့်တော့ဘူးဆိုတာကျွန်တော်မြင်နာကြံပေးတယ်။နောက်ထပ်လည်းဒီအကြောင်းပေးသွားမှာပါ။နေနေမှုရှိရမယ်။ဒီထက်ဆွေးနွေးမှုကိုဒီထက်အဆင်ပြေဖို့လိုတယ်။ကျမတို့ဆွေးနွေးတယ်ဆိုတာတရက်လာဆွေးနွေးလိုက်ဟိုခဏနဲ့ပြန်သွားလိုက်မဖြစ်သင့်ဘူးလို့ပဲကျမမြင်တယ
်စစ်ကောင်စီခေါင်းဆောင်ကတော့ရှေ့လုပ်ငန်းစဉ်တက်တရအချက်ဖြစ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA နဲ့ပတ်သက်လို့စာချုပ်ပါသဘောတူညီချက်များအတိုင်းဆောင်ရွက်လျက်ရှိတယ်လို့သဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ယာယီအပြစ်အခက်ရက်စဲရန်သဘောတူညီထားတဲ့လက်နက်ကိုင်အဖွဲ့တွေဘက်ကသဘောတူညီချက်တွေအပေါ်ချိုးဖောက်လာမှုတွေရှိတယ်လို့ဆွဆွဲပြောဆိုထားပါတယ်စစ်ကောင်စီကအခြေအနေတွေအပေါ်ထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်လျက်ရှိပြီးတော့ခုခံကာကွယ်တာကလွဲရင်တိုင်းရင်းသားတပ်စခန်းတွေကိုတိုက်ခိုက်တာတွေမလုပ်ခဲ့ဘူးလို့ပြောဆိုထားပါတယ်စစ်ပွဲတွေကျယ်ပြန့်လာနေချိန်မှာငြိမ်းချမ်းရေးစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေနိုင်ငံရေးပါတီတချို့တွေနဲ့တွေ့ဆုံဆွေးနွေးပြီးတော့ငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့ပြင်ဆင်နေတဲ့စစ်ကောင်ဆောင်ရဲ့လှုပ်ဆောင်ချက်ဟာဟန်ပြတက်တက်သားဖြစ်ပြီးဆွေးနွေးမှုတွေကလည်းထိရောက်တဲ့ပြောင်းလဲမှုတွေဖြစ်လာမှာမဟုတ်ဘူးလို့မြန်မာနိုင်ငံရေးငြိမ်းချမ်းရေးလေးလာသုံးသက်သူတဦးကအခုလိုမှတ်ချက်ပေးပါတယ
်ငြိမ်းချမ်းရေးဆွေးနွေးတဲ့နိုင်ငံရေးဆွေးနွေးရေးဆိုတာတွေကတာကောင်းအောင်ဝါဒဖြန်းလို့ရအောင်အသက်ဆက်လို့ရအောင်အင်စီတို့ဒါကြီးတိုင်းသားလက်နက်ကိုင်ဖွဲ့ရဲ့ဆွေးနွေးရေးလို့အလိုက်ရောက်ရပေါ်ထားတဲ့ဟာဒီကိုစက်ထင်းလာတာပေါ့နော်စက်တာလေးကအကျိုးရှိရင်ရှိနေတဲ့ချိန်မှာအဆုံးတက်ရင်တဲ့တော့မတက်ကြမှာတဲ့အဲ့ဒါမျိုးပေါ့လေဒီကအလားလာတော့ဘာမှချူချာဖြစ်လာနိုင်ကြတော့ဘာမှမရှိသေးပါဘူးဆိုတော့နိုင်ငံကလည်းမှန်လို့မှန်တော့ပေါ့အဲ့ဒါစစ်တပ်အားနေလာတဲ့အချိန်မှာဒါကဆွေးနွေးဖို့ခွင့်ကောင်းလို့ဆိုတယ်တကယ်တကယ်ကျတော့စိတ်အကြက်တဲဘယ်လို့မှခံနိုင်တဲ့အကြက်တဲမျိုးတွေ့မှလည်းဒီဆွေးနွေးရဲ့လမ်းကြောင်းကအလုပ်ဖြစ်မယ်။ဘုံဘော်ရဒီစိတ်တိုင်းနေဆိုင်နေတဲ့လမ်းကြောင်းကိုပဲ သက်သွားနေဦးမှာပဲဆိုတော့ချိန်ကူလိုသေးတယ်လို့ပြောလို့ရပါတယ်
တချို့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ယာယီအပြစ်အခက်ရက်စဲဖို့သဘောတူညီထားတဲ့လက်နက်ကိုင်အဖွဲ့တွေဘက်ကသဘောတူညီချက်တွေကိုချိုးဖောက်လာမှုတွေရှိနေတယ်လို့စစ်ကောင်စီဘက်ကဆွဆွဲပြောဆိုထားတာပါဒါအပြင်နိုင်ငံကိုပြက်စီးအောင်အဖြတ်သမားစိတ်ဓာတ်ရှိတဲ့နိုင်ငံသားတွေကအရေးနေနေအခက်ချိုးချိုးလုပ်နေကြလို့နိုင်ငံအခုလိုဖြစ်နေတာဖြစ်တယ်လို့စစ်ကောင်ဆောင်ဗိုလ်ချုပ်မူကြည်မင်းအောင်လှိုင်ကဆွဆွဲထားပါတယ် NCA စာချုပ်ကိုအရင်ဗိုလ်ချုပ်ဟောင်းဦးသိန်းစိန်အရက်သားတစ်ပိုင်းအစိုးရလက်ထက်2015ခုနှစ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ချင်းအမျိုးသားတပ်ဦး CNF ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ပါဝင်ပြီးစတင်လက်မှတ်ရေးထိုးခဲ့ကြတာပါNLD အစိုးရလက်ထက်2018ခုနှစ်မှာတော့လာဟုဒီမိုကရက်တစ်အစည်းအရုံး LDU မွန်ပြည်သက်ပါတီ NMSP တို့ကပါလက်မှတ်ရေးထိုးခဲ့တဲ့အတွက်ကြောင့် NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့10ဖွဲ့အထိရှိလာပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်း KNU ချင်းမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF အဖွဲ့တွေကဆရာနာသိမ့်မှုကိုစန့်ကျင်ပြီးတော့စစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးတာမျိုးမရှိတော့ပါဘူး။
ဒါကတော့စစ်ကောင်စီဘက်ကငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းတဲ့အစီအစဉ်ပေါ်မှာသုံးသက်ချက်မက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံတွင်းကရွှေဈေးကွက်နဲ့တရုတ်ဝယ်လိုအားအခြေအနေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာမကြသေးခင်တုန်းကအစမတန်ဈေးတက်သွားတဲ့ရွှေဈေးတွေအခုခါမှာပြန်ပြီးတော့တည်ငြိမ်စပြုလာပြီလို့လုပ်ငန်းရှင်တချို့ကသုံးသပ်ပါတယ်။တရုတ်နိုင်ငံဗဟိုဘဏ်ကနေရွှေဝယ်ယူစုဆောင်းမှုကိုဆိုင်းငံ့လိုက်တယ်လို့မကြသေးခင်တုန်းကမြန်မာနိုင်ငံမှာရွှေလုပ်ငန်းတချို့ကိုဖန်စီအရေးယူမှုတွေရဲ့ရိုက်ခတ်မှုတွေကြောင့်ပြည်တွင်းရွှေဈေးကပြန်ပြီးတော့ကျလာတာဖြစ်နိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေလည်းရှိနေပါတယ်။မြန်မာနိုင်ငံတွင်းကရွှေဈေးကွက်နောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုမအေးတန်နာကျော်ကတင်ပြပေးထားပါတယ်
။မေလကောင်လကတအောင်ဆောက်ကိုအမေရိကန်ဒေါ်လာ2449ကျော်တဲ့အထိစံချိန်တင်တက်ခဲ့တဲ့ကမ္ဘာရွှေဈေးဟာတရုတ်ဗဟိုဘဏ်ကအဝယ်ရက်လိုက်ပြီးတဲ့နောက်ပြန်ကျသွားပါတယ်။အလားတူပဲပြည်တွင်းရွှေဟာတစ်ကြက်သားကိုမေလကောင်မှာကျပ်55သိန်းကျော်တဲ့အထိထိုးတက်သွားတာကနေပြီးတော့53သိန်းအထိလက်ရှိပြန်ကျသွားပြီးတော့အဲ့ဈေးနဲ့ရက်တက်နေပါတယ်။ကမ္ဘာနိုင်ငံအသီးသီးကဗဟိုဘဏ်တွေရဲ့ရွှေဝယ်စုဆောင်းမှုကလည်းနှစ်နှစ်တာကာလအတွင်းတိုးလာတဲ့အထက်မှာတရုတ်ဗဟိုဘဏ် PBOC ကနေပြီးတော့ပမာဏအများဆုံးဝယ်ယူစုဆောင်းခဲ့တယ်လို့တက်တူတူဖော်ရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းတွေကိုအွန်လိုင်းကနေရေးသားတဲ့ mining.com ကပြီးခဲ့တဲ့ရက်ပိုင်းမှာဖော်ပြခဲ့တာပါ။တရုတ်ဘက်ကအဝယ်ရက်ဆိုင်လိုက်တာကပြည်တွင်းမှာထိုးတက်နေတဲ့ရွှေဈေးကိုလည်းရိုက်ခတ်မှုရှိခဲ့တယ်လို့မန္တလေးတိုင်းရွှေလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌက VOE ကိုပြောပါရယ်ပြည်တွင်းဈေးကွက်ရဲ့ထက်ဝက်လောက်ကတရားမဝင်ဈေးကစားသူတွေဖြစ်ပြီးတော့အေးအေးယူဖန်ဆီးတဲ့အရှိန်လည်းရှိနေကြောင်းသူကပြောပါရယ်အဲ့
ဒီဘက်ကသူတို့ပဲအဝယ်ရက်သွားတယ်ဒီကဆမှုလို့ရှိနေတယ်ဖြစ်နေမှာပေါ့ဒါကလည်းဘယ်လိုလဲပါနေမှာအဲ့ဒါကသူတို့ကခုဖြစ်နေတာကသူတို့ရှိမှာဒီချူရောင်းအောင်ကြရတဲ့နုံမှာ20ရာခိုင်နှုန်းကတော့မြို့ပလာဝိချင်းစားတင်လို့ဝဇတ်ရှိကြတယ်။30ရာခိုင်နှုန်းကတော့ဒါဟိုရေရောင်းခါရောင်းလို့ဝယ်စုဆောင်ဝယ်ထားကြတာပေါ့။ကျန်တဲ့50ရာခိုင်နှုန်းကမမြင်ရတဲ့လူတွေကဈေးကစားတော့ဈေးပြောင်းလို့ဟုတ်တယ်ဆိုအဲ့ဒီအဲ့ဒီမဲယူတော့တော့ဈာစီချနိုင်တယ်လို့ဈာစီနိုင်တယ်ဖြစ်တယ်။အဲ့ဒီကြောင့်ဒီဟိုမဖြစ်နေတဲ့ဈေးချေချေလို့တက်သွားယူဖို့ဒီညောင်လုပ်နိုင်တယ်လို့ကျွန်တော်ချင်ပါတယ်။အဲ့လိုဖြစ်ဖို့များပါလား။
ဒါမဲ့တရုတ်ကရွှေကိုပြန်ဝယ်ဖို့လုပ်နေပြီဆိုတဲ့သတင်းတွေလည်းဒီနေ့ပေါ်တူဂီနစ်မှာထွက်ပေါ်လာတာပါတရုတ်ကအခြေအနေကိုစောင့်ကြည့်နေပြီးတော့ရွှေတအောင်ဆောက်ကိုအမေရိကန်ဒေါ်လာ2200လောက်ရောက်ပြီဆိုတာနဲ့ပြန်ပြီးတော့ဝယ်လိုက်မယ်လို့ကမ္ဘာရွှေကောင်စီ WGC ရဲ့အမှုဆောင်ဒါရိုက်တာဒေးဗစ်ဒိုက်ယက်ကသုံးသပ်ပါတယ်တရုတ်ကဝယ်ယူမှုကြောင့်ပြည်တွင်းမှာလည်းရွှေကိုဈေးကောင်းပေးဝယ်ယူမှုတွေရှိနေတယ်လို့ရွှေကုန်သည်တွေကပြောပါတယ်မြန်မာနိုင်ငံမှာမိုးရင်ကာလရွှေထုတ်လုပ်တာတွေရနာလေးရှိပေမဲ့လေအလောက်ကန်ရှားပါတာဈေးကောင်းလဲရနေတာဖြစ်လို့မိုးရင်မှာပါရွှေကိုမနာရန်တူးဖော်နေကြတယ်လို့လည်းဆိုပါတယ်အများစုကတော့ကချင်ပြည်နယ်မှာတူးဖော်ကြတာဖြစ်ပြီးတော့ရတဲ့ရွှေကိုတရုတ်ဝယ်လက်တွေစီကိုတိုက်ရိုက်ရောင်းချတာမျိုးမဟုတ်ဘဲနဲ့ရွှေကုန်တွေကအဓိကဝယ်ယူကြတာဖြစ်ပါတယ်အဲနောက်တရုတ်ဈေးကွက်ကိုတင်ပို့တာဖြစ်နိုင်ကြောင်းရွှေတူးဖော်နေတဲ့လုပ်ငန်းရှင်တူက view ကိုပြောပါတယ
်ဟာမန္တလေးတည်းကလာတဲ့ပြည်ပေါ်ပါတယ်။အဲနောက်ဆက်တွဲတွေတော့ကျွန်တော်တို့ဆက်ပြီးတော့ကျွန်တော်တို့ဒီကတော့ရွာနေပြီးသားတည်းလို့ပြောမှာပေါ့ဗျာ။အဲဒီဘောကတော့ဝင်နေပြီးတော့သူကဒီကြည့်တော့နောက်တစ်ဆင့်
ပြည်ရင်းရွှေလုပ်ငန်းရှင်အတင်းတွေကတော့ဒီနေ့ဗော်ဒဗုန်းနေမနေ့ပိုင်းအခောက်ရွှေတစ်ချက်သားရဲ့ဈေးကို46,500 ကျပ်သတ်မှတ်ထားပါတယ်။ပြည်ပဈေးကွက်မှာတော့တစ်ချက်သားကို93,100ဝန်းကျင်ဈေးခေါ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရွှေဈေးနှုန်းငွေဈေးနှုန်းတွေကမဖြစ်နိုင်တဲ့ဈေးတွေအထိရောက်ရှိနေတာဟာဝိသမစီးပွားရေးဓမ္မတွေကြောင့်ဖြစ်ပြီးတော့သူတို့အနေနဲ့လိုအပ်တဲ့စီစဉ်မှုတွေကိုလုပ်ခဲ့တယ်လို့ပြည်ပနိုင်ငံမှာအင်အားဝယ်တဲ့သူတွေကိုလည်းစီစဉ်နေတယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေပြည်တော်မှာဇွန်လ9ရက်နေ့ကကျင်းပတဲ့အစည်းအဝေးတစ်ခုမှာပြောကြားခဲ့ပါတယ်ရှင
်။ဒါကတော့မြန်မာနိုင်ငံကရွှေဈေးကွက်နောက်ဆုံးအခြေအနေမအေးတန်တာကြောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။အမေရိကန်ပြည်ထောင်စုမှာအရွယ်ရောက်ပြီးသူ 9.2 ရာခိုင်နှုန်းဟာသူတို့ကိုသူတို့အမျိုးသားဒါမှမဟုတ်အမျိုးသမီးအဖြစ်နဲ့ခံယူမထားသူတွေဖြစ်ပါတယ်။ဒါကြောင့်သမရကိုယ်စားလှယ်လောင်းနှစ်ဦးအနေနဲ့ကလည်းအဲ့ဒီအရေးအတွက်ကိုအလေးထားပါတယ်။ကိုယ်စားလှယ်လောင်းတွေအနေနဲ့သူတို့ဘောမှာထောက်ခံသူတွေပို့တိုးလာဖို့ဒီအရေးအတွက်တွေကိုဘယ်လိုပုံစံမျိုးနဲ့စီရင်သွားမလဲဆိုတာ VOA သတင်းတော့ Caroline Priestity ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ်။
အမေရိကန်ခုနှစ်ရာခိုင်နှုန်းကျော်ဟာ LGBTQ အတိုင်းဝိုင်းဖြစ်တဲ့လိင်တူမျိုးသားချင်းလိင်တူမျိုးသမီးချင်းကြိုက်နှစ်သက်သူဒါမှမဟုတ်နှစ်မျိုးလုံးကြိုက်နှစ်သက်သူလိင်ကခွဲစိတ်ပြောင်းထားသူတွေဖြစ်တယ်လို့ Gallup စစ်တမ်းကဆိုပါတယ်။2018ခုနှစ်မှာ Donald Trump သမ္မတဖြစ်နေချိန်လိင်ခွဲစိတ်ပြုပြင်ထားသူတွေစစ်တမ်းမှအမှုခံခွင့်ကိုပိတ်ပင်ချိန်မှာအဲ့ဒီ LGBTQ အတိုင်းဝိုင်းကဆန္ဒပြခဲ့ကြတာပါ Joe Biden သမ္မတဖြစ်လာပြီးတဲ့နောက်သတင်းပတ်တစ်ပတ်အတွင်းမှာတော့အဲ့လိုပိတ်ပင်ချက်ကိုပြန်လည်ပယ်ဖျက်လိုက်ပါတယ
် Transgender personnel if qualified
လိင်ပြုပြင်ပြောင်းထားသူတွေအနေနဲ့သတ်မှတ်ထားတဲ့အရေးချင်းရှိသူတွေဆိုရင် American စစ်တမ်းမှာတာဝန်ထမ်းဆောင်ခွင့်ရှိပါတယ်
It is quite a relief to have an
American. ကျွန်တော်ပေါ်နားလည်ပေးတဲ့အမေရိကန်နိုင်ငံသားတွေဖြစ်တဲ့ဆိုတာကိုအသိမှတ်ပြုပေးတဲ့အစိုးရတရားရှိနေတာကြောင့်စိတ်ချမ်းသာမိပါတယ်
။သမ္မတဂျိုးဘိုက်ဒန်လက်ထက်မှာလိင်တူချင်းလက်ထက်ထိမ်းမြှောက်ခွင့်ပြုပြီးမိသားစုအနေနဲ့အကျိုးခံစားခွင့်ပြည်ထောင်စုဥပဒေနဲ့ပြဋ္ဌာန်းပေးခဲ့ပါတယ်။ကိုယ်စီရွေးချယ်ခွင့်နဲ့ပတ်သက်ပြီးတော့နားလည်လက်ခံကြောင်းလဲသမ္မတဘိုက်ဒန်ကအခုလိုပြောပါတယ်
။ You are heard. You are understood.And you belong.
As a gay man, you know, a lot of my rights with the other parties.
တခြားပါတီတွေနဲ့သာဆိုရင်လိင်တူချစ်သူတူအနေနဲ့အခွင့်အရေးတွေတော်တော်များများဆုံးရှုံးနိုင်ပါလေ။ Biden ကိုအခုတစ်ချိန်ရောပြီးခဲ့တဲ့တစ်ချိန်မှရောဘာကြောင့်ထောက်ခံတာလဲဆိုရင်သူ့ရဲ့ယက်တီချက်ကြောင့်ပါ။
သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာလည်းလိင်တူချစ်သူတူအကိုဝန်ကြီးခန့်ခဲ့ပါရယ်။ဒါ့အပြင်လည်းသူ့အနေနဲ့တော့ conservative party တူအဖြစ်ရည်တည်ပါရယ်။အမျိုးသားနဲ့အမျိုးသမီးကိုသာဖျားသခင်ကဖန်ဆင်းခဲ့တာလို့ပြောမှုပါရယ
်။ What is with pronouns?If you really study it and look at
တခြားနန်ဇာတို့သုံးဆွဲတာတွေကဘာတွေပါလဲတကယ်ကိုထဲထဲဝင်ဝင်ကြည့်မယ်ဆိုရင်လက်ခံနိုင်စရာကိုမရှိပါဘူးဖျားသခင်ရဲ့နှုတ်ကပတ်တော်တွေကိုကာဝယ်ဆောက်ရှောက်သွားမှာပါဖျားသခင်ရဲ့ပြည့်ညတ်တော်တွေအစုံအမတွေကိုထိမ့်သိမ့်သွားမှာပ
ါ The Republican sidelines more so
ကျန်းစာရာတည်ဒါဖြတ်ချတာကိုတားဆီးတာမျိုး LGBTQ ကိုလက်မခံတာမျိုးစတာတွေကို Republican တွေကလက်ခံကျင့်သုံးပါတယ
် Republican conservative ပြည်နယ်တွေမှာလိင်ခွဲစိတ်ပြပြနာနဲ့လိင်တူလိင်မဲ့တွေအကြောင်းတင်ကြားတာတွေကိုလည်းပြည်နယ်ဥပဒေထုတ်တားမြစ်တာနဲ့ပတ်သက်ပြီးသမ္မတဘိုက်ဒန်ကပြစ်တင်ဝေဖန်ပါတယ် Trump မဲဆွယ်စည်းရုံးစစ်မှာအဲ့ဒီလိုကန့်သတ်ချက်တွေထုတ်ပြန်ဖို့ကတိပေးခဲ့ဘူးပါတယ်
On day 1 I will revoke Joe Biden's cruel
တမရတာဝေစာယူတဲ့နေ့မှာပဲမွေးရပါလိင်တိုက်လက်မခံလူသူတွေပြုရင်ပြောင်းလဲထားသူတွေပေါ့အခွင့်အရေးတွေပေးတဲ့ဥပဒေကိုပယ်ဖျက်သွားပါမယ်အတိတ်ပဲလုံးဝမရှိတဲ့ကိစ္စပါမွေးရပါလိင်တိုက်အတိအမှတ်ပြုလက်မခံလူတဲ့အရွယ်မရောက်သေးသူတွေအတွက်သုံးတဲ့စေဝါခန္ဓာကိုယ်ပုံပန်းသဏ္ဍာန်ပြောင်းလဲလူသူတွေအသက်မပြည့်သေးပဲလိင်ပြောင်းသူတွေဒါတွေကိုလက်မခံနိုင်ပါဘူး
အခုလိုကိုယ်စားလှယ်လောင်းမျိုးကို Republican မဲဆန္ဒရှင်တွေကလိုလားကြတာပ
ါ They're anti-immigrant, they're anti-trans.
သူတို့ကရွှေပြောင်းဝင်ရောက်သူတွေ၊လိင်ပြောင်းသူတွေ၊လိင်တူချစ်သူတွေပေါ့၊စန့်ကျင်သူတွေပါ။ Trump လည်းဒါကိုသိပြီးအဲ့ဒီဘော်ကနေအမျက်ထုတ်တာပါ
။ဒီလိုအခြေအနေတွေကြောင့်2020သမရရွေးကောက်ပွဲအတွင်းဘဲကိုယ်စားလှယ်လောင်းကိုမဲပေးရမှန်းမဆုံးဖြတ်နိုင်သေးတဲ့ပြည်နယ်တွေမှာ Biden အနိုင်ရခဲ့တာပါ။အခုခါမှလည်းအဲ့ဒီဒေသတွေမှာ Biden ကိုပဲထောက်ခံကြကြောင်းGlad အဖွဲ့ရဲ့လူလူစစ်တမ်းအရာသိရပါတယ် Republican တွေအနေနဲ့ LGBTQ အတိုင်းဝိုင်းထဲနိုင်ငံစီးပွားရေးပိုကောင်းလာအောင်အာရုံစိုက်လှုပ်ဆောင်နေကြောင်းလဲသူတို့ကပြောပါတယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ Editor နဲ့ဆွေးနွေးကန် Generation C အစီအစဉ်အားကစားကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင်အခုဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်အိန္ဒိယရွေးကောက်ပွဲမှာဟိန္ဒူအမျိုးသားရေးပါတီ BJP က၃ချိန်ဇက်တိုက်အနိုင်ရလိုက်တဲ့အတွက်မတူကွဲပြားမှုတွေများပြားတဲ့အိန္ဒိယမှာဒီမိုကရေစီဆက်ပြီးတော့ရှင်သန်နေတာကိုတွေ့ရပါတယ်ဗြိတိရှားလက်အောက်ကနေလွတ်မြောက်လာတာချင်းတူညီပြီးတော့အိန္ဒိယလောက်မတူကွဲပြားမှုများလာတဲ့မြန်မာနိုင်ငံကတော့အလန်းဝင်းနေစေဖြစ်တဲ့ဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေရစေဖြစ်ပါတယ်။အိန္ဒိယနဲ့မြန်မာကွာခြားနေတဲ့အခြေအနေတွေအကြောင်းကိုဒီသတင်းဘက်ရဲ့ Editor နဲ့ဆွေးနွေးကန်အစီအစဉ်မှာဥကြော်စံသားကိုမမျှတစင်အောင်ကမေးမြန်းတင်ဆက်ထားပါတယ်။
မင်္ဂလာပါဦးကျော်စန္ဒရှင်
မင်္ဂလာပါမင
်းဝင်ကြီးချုပ်နရင်ဒရာမိုဒီရဲ့ပါတီရပဲဒီနေရာ240နေရာနဲ့ပေါ့အများဆုံးရခဲ့ပါတယ်ဒီတော့ဒီဟိန္ဒူအမျိုးသားရေးဝါဒီဝင်ကြီးချုပ်မိုဒီရဲ့ပါတီကိုလူကြိုက်များနေသေးတယ်ဆိုတဲ့သဘောပါလား
ဟုတ်ပါတယ်အဓိကကြိုက်တာဟိန္ဒူတွေပိုကြိုက်မှာပေါ့အိန္ဒိယနိုင်ငံမှာအဓိကတော့ဟိန္ဒူကသိမ့်များတာကိုမွတ်စလင်ဥယျာဉ်သူတွေအဓိကစင်ကြီးမဲ့လို့ပြောနိုင်တယ်ပေါ့လေပဋိပက္ခတွေရှိတဲ့မွတ်စလင်ဥယျာဉ်ကဒါလောက်မများနိုင်တော့ဟိန္ဒူအများကြီးကြိုက်ရင်တော့သူရေကောက်ပွဲအနိုင်ရမှာပါပဲဒါပေမဲ့မိုဒီဒီထာအနိုင်ရတာဟာအရင်လောက်ဒါ landslide ပေါ့လေလုံးဝတပါတီအစိုးရဖွဲ့နိုင်လောက်တဲ့အထိပေါ့ရေမများပါဘူး160လောက်လူနေတယ်အဲ့လိုဖြစ်ပေါ်တယ်အဲ့အောင်သူဒီမှာညုံပေါင်းအစိုးရသာဖွဲ့မှာဖြစ်ပါတယ်ဆိုတော့ဒါကိုကြည့်မယ်ဆိုရင်နရင်ဒရာမိုဒီအစိုးရကိုလူကြိုက်များနေစေဖြစ်ပေမဲ့လည်းသုံးသပ်ရအောင်ဘာမှမကျေနပ်စရာတွေလက်မခံနိုင်တဲ့အချက်လက်တွေတော်တော်များများရှိလာတဲ့အတွက်ကြောင့်သူရဲ့အစိုးရရဲ့ popularity ဟာလည်းကျဆင်းလာတယ်လို့ပြောပါတယ်။ဒါကိုနရင်ဒရာမိုဒီကပဲလို့ပြန်လဲခြံတွယ်လာလိမ့်မယ်။နရင်ဒရာမိုဒီကတော့ရွေးကောက်ပွဲမဲဆွေစဉ်ကာလမှာတော့ဟိန္ဒူအမျိုးသားရေးဝါဒကိုသိပ်ပြီးတော့ဥပစီပြီးတော့ပြောတယ်။အခုရွေးကောက်ပွဲတစ်ချိန်မှာရွေးကောက်ပွဲမစခင်မှာလည်းပဲသူဟာသူဝန်ကြီးချုပ်လုပ်ခဲ့တဲ့ပြည်နယ်မှာတုန်းကမွတ်စလင်တွေဘလီလုပ်ထားတဲ့ဒါစတန်နှစ်ပေါင်း900လောက်ရှိပြီ။အဲ့ဒီဒေသသွားပြီးတော့အဲ့ဘလီကိုဖျက်ပြီးတော့ဟိန္ဒူတွေရဲ့အယူဆအရဒီဟာမူလအဖြစ်ဒါရမ်ရာမဖရာရဲ့ဖွံ့မြင်ရာဒေသဖြစ်တဲ့အယုဒ္ဓယာမှာအဲ့ဒီဟာကိုပြန်ပြီးတော့လုခဲ့တာရှိရဲဆိုတော့အခုရွေးကောက်ပွဲအတွက်မဲဆွယ်မှုစတဲ့အခါမှာလည်းပထမဆုံးအဲ့ဒီသွားပြီးသူကစခဲ့တာ unofficial body တရားမဝင်သွားပြီးတော့စခဲ့တယ်ဆိုတော့ဒီယူဆကတော့ရွေးကောက်ပွဲနိုင်ဖို့အတွက်သူကဟိန္ဒူမျိုးသားရေးဝါဒကိုအဆုံးချခဲ့တယ်သို့တော်လည်းဒီရွေးကောက်ပွဲပြီးတဲ့အခါသူပြောတဲ့အထက်မှာတော့အဲ့ဒီစကားနဲ့မင်းသွားတယ်တိုင်းပြည်ဖွံ့ဖြိုးအောင်အတွက်ငါတို့ဦးစားပေးပြီးလုပ်မယ်နောက်ပြီးတော့တညတညွတ်တဲ့ unanimity ဦးစားပေးပြီးတော့လုပ်မှာအလုံးစလုံးညွတ်စွာလို့ပြောထားတွေ့ရပါတယ်ဆိုသူကိုယ်တိုင်လည်းရိမ့်မြင်တူပါတယ်ဆိုတော့သူကတော့အခုတည်းကတော့အနိုင်ရတယ်သို့တော်လည်းပဲရခိုင်နှစ်ကြိမ်တည်းလောက်အများစုနိုင်တယ်လို့တော့မပြောနိုင်တော့ပါဘူ
းဒီအိန္ဒိယမှာလူရေအားဖြင့်ဆိုရင်လည်းတန်းတထောင်လောက်ရှိပါတယ်မတူကွဲပြားတာတွေလည်းရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာလို့အချင်းချင်းပဋိပက္ခကြတော့အများကြီးမရှိပါဘူးအဲ့ဒါဘာကြောင့်ပါလဲ
လူကြီးသိပ်များပါတယ်အိန္ဒိယလူကြီးဟာ 1.5 billion နီးပါးဖြစ်တော့မယ်တရုတ်ကတောင်ကျော်တက်တော့မယ်ဆိုပြီးတော့ခံမှန်းနေကြပါတယ်အဲ့ဒီလူကြီးများတဲ့အထက်မှာလည်းပဲ ethnic city ဒီလူမျိုးစုအပြင်ကြည့်ရင်2000ကျော်တောင်ရှိတယ်လို့ပြောရဲအဲ့ဒီအပြင် tribes တွေပေါ့မျိုးနွယ်စုတွေအဲ့ဒီ tribes ရာလည်း through constitution ရ600ကျော်လောက်သတ်မှတ်ထားဖြစ်တယ်မတူကွဲပြားမှုကသိပ်များပြပါတယ်ဆိုတော့အဲ့ဒီမတူကွဲပြားမှုရဲ့အလုံးစုံပါဝင်တဲ့သူတွေရဲ့အမျိုးသားရေးဝါဒက inclusive nationalism အကုန်လုံးပါဝင်တဲ့ဒါအမျိုးသားရေးဝါဒဆွဲပုံစံမျိုးလုပ်ထားပြီးတော့ငါတို့သာလျင်ဘယ်လိုဖြစ်မဲဘယ်သူကိုနှိမ်မဲဆွဲအခြေခံအဖြစ်အဲ့ဒီမဲသူတို့လုပ်လာတာမဟုတ်ပါဘူးသူတို့ကအစားသူတို့အမျိုးသားရေးဝါဒဟာနောက်ပြီးတော့ Hindu တွေများပေမဲ့လည်းသူတို့ရဲ့ democracy secular democracy လို့သုံးပါတယ်ဒါဥပမာပြင်ဘဲဘာသာဟာဘယ်လိုဖြစ်စေရမလဲဆိုတာသူတို့ကအဓိကမထားဘဲနဲ့အရက်ဖက်ဒီမိုကရေစီပေါ့လေလုံးဝ secular ဖြစ်တဲ့ဘာသာရေးကင်းစင်ဒီမိုကရေစီဖြစ်တဲ့ဆက်ပုံစံနဲ့သူတို့နေရတယ်ဆိုတော့ပဋိပက္ခတော့နည်းနည်းပါးပါးတော့ရှိပါတယ်မရှိရမှာပေါ့ဘူးဟိန္ဒူနဲ့မွတ်စလင်ဆိုရင်အကြကြီးဖြစ်ခဲ့မှုတွေဟိုလွတ်လပ်ရေးရကြတဲ့အဲ့လိုဖြစ်ပြီးတော့ပါကစ္စတန်နဲ့ခွဲထွက်သွားတယ်65မှာပါကစ္စတန်အိန္ဒိယစစ်ပွဲဖြစ်တော့ အိန္ဒိယစစ်တပ်ထဲမှာရှိတဲ့မွတ်စလင်တွေကပါကစ္စတန်ဘက်ကဗျပြောင်းရောတိုက်ခဲတာရှိခဲ့တဲ့အတွက်ကြောင့်အဲ့လူဟာတွေပြဿနာဖြစ်ခဲ့တာရှိပါတယ်ဒါပေမဲ့အဓိကအဖြစ်ကတော့သူတို့စီမှာမလုပ်လဲဆိုတော့အဲ့ဒီခုနပြောခဲ့တဲ့ secular democracy ရဲ့နောက်တစ်ခါ CS လို့ခေါ်တဲ့ရပ်ဖက်ဖွဲ့စည်းရေးအကောင်တွေအတိုက်ခံတွေလည်းပဲသူတို့လွတ်လပ်ပြောနိုင်တယ်ဆိုတော့အဲ့ဒီဟာတွေကသူတို့ကြက်ကန်ပေးထားတယ်လို့ပြောရတယ် freedom of press ကိုလည်းပဲနရင်းနာမိုဒီကထိန်းချုပ်တယ်ပါညာပြောတယ်ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံတို့လိုတချို့နိုင်ငံတော်များများဆာအများကြီးလွတ်လပ်ခွင့်ရှိပါတယ်တော်များဝေဖန်ထောက်ပြခွင့်ရှိပါတယ်အဲ့လိုပြည်ပခါပြင်းပြင်းထန်ထန်ဖြစ်မလာတာဟာဒီမိုကရေစီနဲ့ရဲ့သူရဲ့ဘာသာရေးလွှမ်းမိုးမှုကိုဘေးဖယ်ထားတာရဲ့အဓိကအဖြစ်ကအဲ CS တွေနဲ့အတိုက်ခံတွေကြောင့်ဖြစ်တယ်လို့ပြောမှဖြစ်ပါတယ
်နောက်တစ်ခုကဒီအိန္ဒိယရောမြန်မာရောဗြိတိရှ်လက်အောက်ကလွတ်မြောက်လာခဲ့တာချင်းတူပါတယ်အိန္ဒိယကအခုထိတ်တန့်ဒီမိုကရေစီနိုင်ငံတစ်ခုဖြစ်နေပြီးတော့မြန်မာကဘာကြောင့်ဒီလိုမဖြစ်ရသေးတာပါလဲဘာများကွာနေလို့ပါလဲ
သိချင်မှုကောင်းပါတယ်ရှင်းနိုင်ချင်မှုကောင်းတယ်များသောအားဖြင့်တို့ကမြန်မာတို့အခုခါမှာဖြစ်တော့အခြားနိုင်ငံတွေကဆင်ကြရတယ်ဒါပေမဲ့အိန္ဒိယနဲ့ပိုဆင်မှုကောင်းတယ်ဘာလို့ဆိုမြန်မာနိုင်ငံကအိန္ဒိယထက်ကအတူတူနိုင်ငံရေးနှိုးကြမှုစလာတဲ့အိန္ဒိယကနှိုးကြမှုကိုလိုက်ပြီးတော့မြန်မာကလှုပ်ပါတယ်ဆိုတော့စတော့ကတော့နိုင်ငံလုံးရဲ့အမျိုးသားရေးဝါဒလက်ဂျက်စနစ်ကိုဆင်ကျင်တဲ့အင်္ဂလိပ်ကိုလက်မခံနိုင်ဘူးဂျွန်စတင်ကိုတိုက်ဖျက်ဖို့ဆိုရင်လှုပ်တယ်အိန္ဒိယစပြီးနှိုးကြတယ်ပေါ့လေ National Congress Party ကအဲ့ဒီနောက်ပိုင်းမှာမြန်မာကလည်းပဲအဲ့လိုလိုက်လှုပ်လာတယ်အဲ့လုတ်တဲ့အခါမှာတော့ inclusive nationalism ပဲအကုန်လုံးပါဝင်အောင်လုပ်တယ်မြန်မာနိုင်ငံမှာလည်းပဲပထမဆုံးကြွေးကြော်ဆံကဒုမာစီယုံကထွက်လာတဲ့အဲ့သခင်မျိုးရဲ့ဒုမာဆိုတဲ့ကြွေးကြော်ဆံဖြစ်ပါတယ်အိန္ဒိယမှာမဟာတမဂန္ဒီတို့ချခဲ့တဲ့အဲ့ဝါဒကိုအတိအကျသူတို့ကအကောင့်ထဲပေါ်လာတယ်မြန်မာနိုင်ငံရဲ့သခင်မျိုးရဲ့ဒုမာဆိုတယ်အစတုန်းကတော့တိုင်းသားအားလုံးကိုကိုစားပြုပြီးတော့ပါခဲ့တာဖြစ်ပါတယ်အဲ့လိုအတူတူဖြစ်လာတယ်ဒါပေမဲ့မြန်မာနိုင်ငံမှာကျတော့လွတ်လပ်ရပြီးတော့တရားမျှတခွင့်ဒဏ်သူခွင့်ရတဲ့သဘောမျိုးသိမတွေ့ရတော့တိုင်းရင်းသားတချို့ကမကျေနပ်ဖြစ်တယ်အဲ့ဒီကစားပြီးတော့စုမှုတွေဖြစ်လာတယ်စစ်တပ်တက်လာတော့အဲ့ဒါကိုပိုထင်းချောက်လိုက်တော့မျိုးသားစိတ်ဓာတ်ဟာတနေရာမှာစူးစီးပြီးတော့တမျိုးတွေကိုကိုစားပြုတဲ့ဆိုသဘောမျိုးဖြစ်သွားတယ်ဆိုတော့တိုင်းရင်းသားတွေလည်းပဲပိုပြီးမကျေနပ်ဖြစ်လာတယ်အဲ့ဒါကြောင့်လမ်းကွဲပြီးတော့ထွက်သွားတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံရဲ့အဓိကလမ်းကွဲတော့စစ်တပ်အဆက်ဆက်မှလည်းပဲအဲ့ဒီမိုကရေစီဆိုတာလည်းမရှိလို့ဘူးတိုင်းသားခွင့်ဆိုတာပါဇက်ကသာပြောတယ်တခါမှလည်းလက်တွေ့ဖြစ်မလာကြတော့ပမာတွေလည်းပို့ပြီးတော့ဟာဖြစ်လာဆိုတိုင်းရင်းသားတွေလည်းပဲသူတို့မျိုးသားလူမျိုးစုစိတ်ဓာတ်တွေပုံပြင်းထန်လာတယ်သူမျိုးတော်လှန်ရေးနောက်ပိုင်းမှာတော့တိုင်းရင်းသားတွေကလည်းပဲကျပြန့်တဲ့သဘောပြောလာလို့ NUG ဘက်ကလည်းပဲအကုန်လုံးကိုစားပြုတဲ့သဘောပြောလာဒါပေမဲ့လက်တွေ့မှာဘလောက်ညှို့ညွတ်နိုင်ကြမလဲဆိုတာသိရေးကြည့်ပါတယ်အိန္ဒိယနဲ့ကွာတာကတော့အိန္ဒိယမှာတော့အဲ့လိုမဖြစ်ဘူးဟုတ်လား
BJP ပါတီကအခုတခါနဲ့ဆိုရင်ဒါ3ချိန်ဆက်အနိုင်ရတာပါဝန်ကြီးချုပ်မိုဒီကလည်းသူ့ရဲ့ရာထူးတက်တန်းတတိယမြောက်ပေါ့ဒါကိုတာဝန်ထမ်းဆောင်တာပါဒီတော့အိန္ဒိယမှာဒီမိုကရေစီကဆက်ပြီးတော့တည်မြဲနေမလား
တည်မြဲမှာပါဒါပေမဲ့ဒီမိုကရေစီဟာအမြဲတမ်းဒီလိုကြီးပဲသွားနေရမဟုတ်ဘူးအမြဲတမ်းအတက်ကြီးပဲမဟုတ်ဘူးအတက်ကျ Wells and Wayne ခေါ်တော့ပေါ့တက်လိုက်ရှိရအကြရှိရဆိုတာအိန္ဒိယလည်းမဟုတ်ပါဘူးကမ္ဘာမှာလည်းအဲ့လိုပါပဲဥပမာအမေရိကန်မှာတော့အဲ့လိုပဲတချို့လူလူဖန်ကြားတဲ့ဟာဘယ်သူလက်ထက်မှာဖြင့်ဒါဒီမိုကရေစီအားနည်းသွားတယ်ထွန်းနီတူစွာပဲဥရောပမှာဒီကနေ့တင်းလာနေမှာပဲသတင်းထားဆောင်လိုက်တော့ဥရောပဘက်မှာ European မှာ Parliament ဆိုရွေးကောက်ပွဲလုပ်တော့အဲ့မှာလည်းပဲဒီအမျိုးသားရေးကိုအားပေးတဲ့အမျိုးသားရေးအသံတဲ့ Right Wing ဘောလဲရပါတီတွေကပို့ပြီးတော့အင်အားကောင်းတာကိုတွေးရတယ်ဆိုတော့ဒါဒီမိုကရေစီရဲ့ဆွေးနွေးလာတဲ့သဘောအဲ့ဒီအစဉ်အဲ့ဒီသဘောဖြစ်လာတာကနှစ်ပေါင်း20လောက်ဖြစ်ခဲ့ပြီဆိုတော့ကျေတုံးသားကြပါရဲ့ဒီမိုကရေစီနဲ့ကြကြလာတယ်ဒါပေမဲ့လုံးဝပြည့်စည်သွားမှာတော့မဟုတ်ပါဘူးခါပြန်တက်လာတာရှိမယ်အကြရှိမယ်ဆိုတော့အဲ့လိုပဲအတက်အကျနဲ့သွားနေတာပါပဲဆိုတော့အခုအိန္ဒိယနိုင်ငံမှာလည်းပဲဒီမိုကရေစီဟာဆက်လက်ပြီးတော့ရှင်သန်မှာပါပဲဆိုတော့ပြောခဲ့တဲ့သူတို့မှာအခြေခံအဆောက်အုံတွေရှိပေါ့ဒီမိုကရေစီကိုထောက်ပံ့ပေးမဲ့ institution တွေပြည်ပါရှိတဲ့စစ်တပ်အင်အားလည်းပဲမကြည့်နိုင်အောင်သူတို့ကလှုပ်ထားတယ်အဒေါ်ရငါမွတ်စလင်တွေနဲ့စစ်တပ်ထဲမှာပြည်ပကဖြစ်ခဲ့တယ်။ဒါပေမဲ့အခုခါမှာတော့အဲ့လိုလဲဖြစ်နိုင်ရအကြောင်းမရှိတော့ပါဘူး။စစ်တပ်ထဲမှာတော့မွတ်စလင်တွေစစ်မှုထမ်းတာနဲ့တယ်။ဒါပေမဲ့သူတို့ကလည်းပဲဗမာဒီကိစ္စကိုပြသဖြစ်ပြောလှုပ်လာကြတာမတွေ့ပါဘူး။နောက်အိန္ဒိယနိုင်ငံမှာစစ်တပ်ကအကြီးအကဲကသုံးနှစ်တခါလဲတယ်။သမ္မတရဲ့လက်အောက်မှာပဲရှိရဲသမ္မတကသာလျှင်အဓိကအဖြစ်အဆုံးဖြတ်ပေးရတဲ့လူဖြစ်တယ်။စစ်ကြီးညာရာစီရဒါစ်သဘောတူစာချုပ်ချူရာကလုံးသမ္မတရဲ့လက်ထက်မှာရှိတဲ့သက်60နှစ်နဲ့ဆိုရင်ဘယ်သူဖြစ်ဖြစ်စာတူပြီးခန့်တယ်နောက်ပြီးတော့လူမျိုးစုအလိုက် တပ်ဖွဲ့တွေရှိတယ်မြန်သာဖြစ်သူရုစီမဟာနော်ဘယ်တရင်ဘယ်တရင်ဘယ်တရင်ဆိုရှိအဲဆိုတော့သူရုစီမဟာစစ်တပ်ကအာနာရှင်စနစ်ဖြစ်လာနိုင်ရမရှိဘူးဆိုတော့တကယ်တမ်းဒီမိုကရေစီကိုစိန်ခေါ်ဖြစ်စီတာစစ်အာနာရှင်စနစ်ပဲဒီမိုကရေစီလူထုတိုက်နေတာများတာကတော့အထက်ကျဖြစ်မယ်လုံအောင်ဖြစ်စီမှာကတော့အာနာရှင်စနစ်ကသာဖြစ်စီမှာပါဆိုတော့အိန္ဒိယနိုင်ငံမှာအဲ့လိုအာနာရှင်စနစ်ပေါ်ပေါက်လာနိုင်ရမရှိဘူးလို့ပြောကြပါတယ
်အခုဒီအိန္ဒိယရဲ့ရေကောက်ပွဲရလက်တွေပေါ့နောက်နိုင်ငံရေးအခင်းချင်းအပြောင်းလဲတွေကအိန္ဒိယချင်းနေနဲ့နောက်မြန်မာပေါ်မှာပေါ့ဘယ်လိုများရိုက်ခတ်လာနိုင်မှာလဲ
ဟုတ်သူရအနေနဲ့ကတော့မပြောင်းဘူးဆိုမိုရီရဲ့နိုင်ငံသားရေးဝါဒဒီတိုင်းပဲဖြစ်မှာပဲသူရဲ့အဓိကကာကွယ်ကတော့တရုတ်ကိုအရှင်ပြိုင်ပဲလို့သဘောထားမှာဆိုတရုတ်ကိုဆင်ញင်တဲ့နောက်နိုင်ငံတွေသူပို့ပြီးတော့နီနီကာဆက်ဆံမယ်နော်ရုရှားနဲ့လည်းသူကဒီနေ့ကကဆက်ဆံတယ်အခုဒါပေမဲ့လည်းအခုခါမှာတော့မိုဒီရဲ့ပါတီကဆိုတော့ပြောခဲ့ဆိုညွန်ပေါင်းစုရဖြစ်လာမယ်တပါတီရဲ့မဟုတ်ဘူးဆိုတော့သူဖွဲ့ရတဲ့ညွန်ပေါင်းမဟာမိတ်ပါတီကဒေသခံပါတီတွေအများကြီးပါတယ်အဲ့ဒီပါတီတချို့နဲ့သူနဲ့ကတော့သဘောထားချင်းအပြေကမတိုက်ဆိုင်ဘူးအထူးသဖြင့်နိုင်ငံခြားရေးဝါဒမှာသဘောထားကွဲတဲ့ပါတီတွေအများကြီးရှိတယ်ဒေသခံပါတီကဒီကကွန်နယ်လိုလာရဲ့ပါတီတွေဖြစ်ကောင်းဖြစ်မှာတချို့ပြည်နယ်တွေမှာအဲ့လိုမျိုးရှိမယ်လေဝဲရင်းနဲ့ဟာရှိမယ်စသဖြင့်ပါလေအဲ့လိုပါတီတွေပါဝင်နေတော့နိုင်ငံခြားရေးဝါဒနဲ့ပတ်သက်ပြီးတော့လည်းပဲအဲ့ဒီပါတီလေးတွေရဲ့မကျေနပ်မှုပေါ့လေသူနဲ့ပူးပေါင်းပါဝင်တဲ့ပါတီတွေရဲ့ကောင်းကင်မှုကတော့တွေးကောင်းတွေးထိုင်ရမယ်ထင်ပါတယ်ဒါပေမဲ့သူတို့အစိုးရအတွင်းပြဿနာသာဖြစ်ပါလိမ့်မယ်ဒီလိုကောင်းကင်မှုစီဒီပြပနိုင်ငံခြားရေးဝါဒကိုပြောင်းလဲလာနိုင်တဲ့အထီးတော့ရက်ခတ်လိမ့်မယ်မထင်ပါဘူးဒီတိုင်းပဲဆက်သွားနေမယ်ထင်ပါတယ
်မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပြောမယ်ဆိုရင်လည်းဒီ BJP ပါတီကသူအာနာရခဲ့တဲ့ဒီအာနာရနေတဲ့အစဉ်ဆက်မှာပေါ့မြန်မာစစ်အစိုးရအဆက်အဆက်နဲ့နောက်မြန်မာစစ်ကောင်စီနဲ့ရောကောင်းမွန်တဲ့ဆက်ဆံရေးရှိပါတယ်။ဒါပေမဲ့အခုကျတော့နေဆက်ဒေသတွေမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေကဟိုနေမြေစိုးမိုးမှုတွေရှိလာတာကိုတွေ့ရပါတယ်။အထူးသဖြင့်ဒီဟိုပေါ့ကလဒန် project ရှိတဲ့ရခိုင်ဘက်မှာဆိုရင်အေအေကနေမြေအတန်းစည်းရနေတာတွေရှိပါတယ်။ဒီတော့အိန္ဒိယအနေနဲ့မြန်မာအပေါ်မှာဆက်ဆံရေးအနေထားပြောင်းလဲလာနိုင်သလားဘလို့ရှိလာနိုင်ပါလဲ
အိန္ဒိယအစိုးရတွေဟာရာဂျီဗ်ဂန္ဒီအစိုးရခဏတက်လာတဲ့အချိန်မှာကလွယ်လို့ကျန်တဲ့အချိန်တွေဟာမြန်မာဒီမိုကရေစီကိုအတက်သေးရောလက်သီးလက်မောင်းတောင်းပန်ထောက်ခံခဲ့တာမရှိပါဘူးရာဂျီဗ်ဂန္ဒီအစိုးရပဲပြတ်ပြတ်သားသားထောက်ခံခဲ့တာဖြစ်ပါတယ်သူတို့ရဲ့အစဉ်လာထားရှိရဲ့မြန်မာဆိုင်ရာမူဝါဒကအိန္ဒိယနိုင်ငံဖြစ်တယ်မြန်မာနိုင်ငံမှာဘယ်အစိုးရတက်တဲ့သူတို့နဲ့ဆက်ဆံနေဖို့လိုတယ်ဘာကြောင့်လဲဆိုတော့သူတို့အကြောင်းပြတာကခရုံအကြောင်းပြတာကအိန္ဒိယရဲ့အစိမြောက်သဘုံတွေဟာမြန်မာနိုင်ငံနေဆက်မှာကိုလုံဘီနေကြတဲ့အဲ့ဒီဒရမာဆိုတော့သူတို့ချေမှုဖို့အတွက်မြန်မာစစ်တပ်နဲ့အသင်းတင်းဆက်ဆံဖို့လိုတယ်ဆိုတော့ပြောတယ်အဲ့ဒါကိုသူက pragmatic foreign policy လို့ခေါ်ပါလက်တွေ့အဆုံးအလုပ်ဖြစ်တဲ့နိုင်ငံသားရေးဝါဒကိုသူကျင့်သုံးရမယ်မြန်မာနဲ့ပတ်သက်ပြီးတော့အဲ့လိုထားပါတယ်ဆိုတော့အခုတော့ဒီဟာတွေပို့ပြီးတော့အရေးကြီးလာတဲ့ဟာကဒီကလဒန်စီမံကိန်းဘက်ဆုံစီမံကိန်းလောက်လာတယ်ဆိုတော့ကလဒန်ဘက်ဆုံစီမံကိန်းကြတော့ဒါစစ်ကောင်စီကိုတော်လှန်နေတဲ့ AA အရခတ်တက်တော်ရဲ့အခုညီလိုတယ်သူတို့ကလည်းတီလင်းပြောထားတယ်ဒီကလဒန်စီမံကိန်းလုံရေးကိုကျုပ်တို့ကပေးထားတာတချိန်ထဲမှာအရခတ်တက်တော်ကတရုတ်အိန္ဒိယပြိုင်ဘက်ဖြစ်တဲ့တရုတ်ရဲ့ကျောက်ဖြူစီမံကိန်းဒီတိုင်းပြောတယ်ဆိုတော့အရခတ်တက်တော်ကနှစ်ဖက်ကိုထိမ့်ပြီးတော့ကစားနေတယ်ပေါ့လေတရုတ်ရဲ့အိန္ဒိယရဲ့နှစ်ဖက်လုံးကသူကညီပြီးထိမ့်ထားတယ်ဆိုတော့အိန္ဒိယကလည်းပဲဒီဟာကိုတိုက်လိုက်ပြီးတော့ကြီးနေတာပဲသူကလည်းပဲအရခတ်တက်တော်နဲ့ဆက်ဆိုင်လို့သူထိန်းထားသလိုစစ်ကောင်စီနဲ့ဆက်ဆိုင်လို့သူဆက်လက်ထိန်းထားမလို့ထင်ပါတယ်ဒါပေမဲ့တစ်ဖက်ဖက်ကလုံးဝတစ်ဖက်ဆောင်နေဖြစ်သွားတဲ့အခါမှာတော့မူတမျိုးပြောင်းကောင်းပြောင်းလာပါလိမ့်မယ်အခုလောလောဆယ်မှာတော့ဒီတိုင်းပဲဆက်ထိန်းထားမယ်လို့ယူဆပါတယ်ဟု
တ်ကဲ့ပါဦးကျော်စနားရှင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဦးကျော်စန္ဒာကိုမမြရစင်အောင်ကမေးမြန်းဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာရှင်ဒီသတင်းပတ်ရဲ့ generation Z အစီအစဉ်မှာတော့မတရားမှုကိုလက်မခံနိုင်တဲ့ခွဲစိတ်အထုကုဆရာဝန်အဖြစ်ကနေပြီးတော့မြေပြင်တိုက်ပွဲတွေအစီအထီကိုရောက်ခဲ့ရတဲ့ကယင်းဒီဒေသကတိုက်ပွဲတွေကြားကိုရောက်နေတဲ့လူငယ်ဆရာဝန်ဒေါက်တာမျိုးခန့်ကိုကိုကို generation Z အစီအစဉ်အတွက်မက်ခင်လေးကစကားပြောထားပါတယ်
ဟေ့ဂျန်ဇီတို့အတွက်ချင်ရောက်ပြန်ပြီနော်ဂျန်ဇီတို့ရေဒီတစ်ပတ်တော့ကရင်နီဒေသကတိုက်ပွဲတွေကြားထဲမှာစွန့်စွန့်ဆားဆားနဲ့ကူညီလှုပ်ဆောင်ပေးနေတဲ့ခွဲစိတ်ထုကူလူငယ်ဆရာဝန်တယောက်အကြောင်းပြောပြပေးသွားမယ်အာနမ်ဒင်းငင်ကသူ့ရဲ့ဘဝအခြေအနေကဘယ်လိုမျိုးရှိနေလဲ
ကျွန်တော်တို့မှာအိမ်မက်တရားအကြီးကြီးရှိတယ်အာကိုယ့်ရဲ့ပညာကိုဟိုဒီလောက်နဲ့မရက်တန်းချင်ဘူးဥပမာကျွန်တော်အဓိကစိတ်ဝင်စားတာနှစ်ပိုင်းပေါ့အာဒီ general surgery မှာဆိုလို့ရှိရင် bite ပေါ့နော် bite နောက်တစ်ခုကကျတော့ ကျွန်တော်ရဲ့အိမ်မက်နောက်တစ်ခုဖြစ်တဲ့ငငယ်လေးရဲ့အိမ်မက်ဖြစ်တဲ့နှလုံးနဲ့ရင်ကောင်းတိုင်းဆိုင်ရာခွဲစိတ်အထုခုပေါ့နော်အဲ့ဒါဖြစ်ချင်တယ်ပေါ့ဒါတွေကအာနာသိမ်းသွားတဲ့အချိန်မှာတော့ဒီမျောလင်းချက်တွေအကုန်လုံးလိုက်ချိုးလိုက်တယ်လို့ခံစားရတယ်ပေါ့နော
်အာနာသိမ်းပြီးနောက်ပိုင်းသူ့ရဲ့အိမ်မက်တွေကိုစွန့်ပြီးတော့ဘာတွေဆက်လုပ်ခဲ့လဲ
တော့စီတီယန်လုပ်တယ်ပေါ့နော်အမအူဆုံးကတော့ဘာလို့ကဒီတို့အရေးပဲလိုက်လုပ်တာပေါ့နော်လက်သုံးချောင်းထောင်နေအကျန်းဖတ်ပြီးတော့ဖြုတ်ခွဲတာတွေရှိလာအဲ့တော့ဒဏ်ရာတွေရလာကြတယ်အဲ့တော့ကျွန်တော်တို့ဒီဒီအမှဂျမိုက်ရှောက်ရှောက်မှုလုတ်ပေးဖို့လဲလိုအပ်လာတဲ့အခါကျတော့အားလုံးဒီ CDN တွေပေါ့နော်ဆရာတော်ကျော်ဆရာမတွေကိုတိုင်ပင်ပြီးတော့မှကျွန်တော်တို့ဒီစေကန်းတစ်ခုလုတ်တယ်ပေါ့နော်နောက်ကျတော့အဲ့ဒါ6လလောက် run ပြီးသွားတဲ့အခါမှာစက္ကစကဝင် CD ပေါ့နော်အဲ့တော့ကျွန်တော်ထွက်ပြေးလာရတယ်ပေါ့ဘယ်လိုပဲဖြစ်ဆက်လုတ်ဖို့ကတော့ဆုံးဖြတ်ချက်ကခိုင်မာပြီးသွားပြီးအဲ့တော့ဒီပုံမှာလုတ်လို့မရတော့မြို့မှာလုတ်လို့မရတော့ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီတော်တဲ့ကိုကြောက်လာတယ်ပေါ့နော်
တော်ရဲကိုရောက်သွားတဲ့ချိန်မှာရောသူဘာတွေနဲ့ကြုံတွေ့ခဲ့ရလဲ
။ကျင်လုံကြုံရေးပိုင်းဆိုင်ရာဒီပေါ့နော်နှောက်ရှက်မှုကြုံရတယ်ပေါ့နော်။ကျွန်တော်တို့တွေကဒီအဖွဲတစ်ခုရဲ့နေမိမှနေရင်တို့ကအဲ့ဒီအဖွဲရဲ့လူလို့ထင်သွားကြတယ်ပေါ့နော်။အဲ့ဒီအခါကျတော့မကြည့်ဘူးပေါ့။မကြည့်တဲ့အခါကျလို့ရှိရင်ကျွန်တော်တို့ရဲ့စေပညာညီပေါ်မောင်နှမတွေကိုနော်ချင်းချောက်ခဲ့တာတွေရှိတယ်။အဲ့တော့ဆိုလို့ရှိရင်ဒီကားနစီရှင်ပြီးတော့ကျတော့အဖွဲ့အစည်းရလဲပဲကားနှစ်စီးရှင်ပြီးတော့ဟိုပေါ့လေဒါတော့မှအရင်ထိတာမဟုတ်ပါဘူးပွတ်သွားမိတာပေါ့နော်ဒါဆိုလို့ရှင်နှစ်စီးစလုံးမှတာဝန်ရှိတယ်ပေါ့လေနော်အဲ့ဒါကိုပါလဲဆိုတော့လက်နဲ့တိကင်ပြီးတော့မှဟိုကားပေါ်ကနေဆင်းချလာပြီးပြေးမယ်ဆိုလို့ရှင်ဆရာဝင်ရောဘာဆရာဝင်ကားမှန်းသိရနော်ဆရာဝင်ရောဘာရောမသိဘူးပြစ်ထက်မှာပဲဆိုတဲ့ဟာမျိုးဆိုတော့ mainly တည်းကြောက်ဦးတုံတင်တကယ်လဲလုံးမဲ့ပုံစံလက်နဲ့တိနဲ့ဝိုင်းလာပြီးတော့လို့အဲ့လိုမျိုးဆိုတဲ့အခါကျတော့ဟိုအခက်မသိရင်နောက်တစ်ခုလဲကြုံရသေးတယ်ကျွန်တော်တို့ရဲ့ဥပဒေအရဒလန်ဆိုပြီးတော့မှဆွတ်ဆွဲပြီးတော့မှဖမ်းဖို့လုပ်တယ်ပေါ့ဒီအရှင်းပြောရင်အခက်ခဲတွေဒီလိုချိန်ချောက်မှုတွေရှိခဲ့ပေမဲ့ကျွန်တော်တို့မှာအောင်မြင်မှုအနေနဲ့ပို့ပြီးတော့စီလုံးသွားကြတယ်ပို့ပြီးတော့လုံနိုင်တဲ့အရာတွေရှိခဲ့တယ်ပေါ့ကျွန်တော်တို့အချင်းချင်းလဲစီလုံးဖို့အတွက်အခွဲဖွဲလိုက်တယ်ဒါပြင်းနေကြအောင်များအစီယုံဆိုတော့နောက်ပိုင်းမှာလည်းပဲဒီစစ်ရေးတွေကလည်းတို့အချင်းချင်းပေါ့နော်ချိန်တော့ကွန်မန်တစ်ခုတည်းကိုသွားဖို့အတွက်ပေါင်းစည်းကြတဲ့အခါမှာအခွဲတွေကလည်းဟိုဖြစ်လာတယ်ပြီးတော့ကျွန်တော်တို့တွေဒီရေရှည်ရလာတဲ့အခါမှာကျွန်တော်တို့စေတနာတွေကိုလည်းတို့သဘောပေါက်လာတယ်အားလုံးကိုကျွန်တော်တို့ကြောသားရင်တာမခွဲခြားပဲဘယ်ကရဲဘော်ပဲဖြစ်ဘလို့ပဲဖြစ်အကောင်းဆုံးကုသမှုတွေကျွန်တော်တို့အကုန်လုံးပေါ့နော်ကျွန်တော်တို့တတ်နိုင်တဲ့အရာတွေနဲ့အကောင်းဆုံးဖြစ်အောင်လုပ်ပေးတယ်ဆိုတဲ့အခါကျတော့အဲ့ဒီဟာတွေကတော့ဟိုကျွန်တော်တို့ကင်းသွားပြီပေါ့နော
်လက်နဲ့ကြည်တဲ့လေးရင်တန်နေကြတဲ့မှာစေကုသပေးနေရတဲ့ဆရာဝန်တယောက်ရဲ့ခံစားချက်ကရောဘလို့တွေဖြစ်နေမလဲ
ကြာပြီဆိုတာနဲ့ကျွန်တော်တို့တွေကဟိုนี้เสียอ่ะบ่เนาะกระดิ่งออกဖြစ်ๆပြီးွားတဲ့ခါကျလို့ရှင်ကိုဘုံခုချင်းเนี่ยနီးရဲ့ဆိုလဲဘုံခုချင်းဖြစ်ဖြစ်ပေါ့เนาะရှိတဲ့အကာရနိုင်နေနေရာတွေအကုန်လုံးပြီးဝင်ချာတန်းဝင်ချာတာပဲပေါ့เนาะဘာကြောက်လဲဆိုတဲ့ခါကျတော့ဒီလိုဖြစ်တဲ့လူနာတွေကကျွန်တော်တို့စီရောက်လာတယ်ဆူဆူဝါးတွေဖြစ်တယ်အိုးမျက်စိရှိမှဒီလိုလူနာမျိုးတွေကိုကိုကိုရန်ကလည်းတွေးကြုံရတယ်ခုလဲခုဟာပေးတယ်เนาะဆိုတဲ့အခါမှာကျတော့ဘလောက်တောင်မှပြင်းထန်ပြီးတော့ဟိုဘလူးတက်လေးဆိုရဲအရာမြင်ရတဲ့ကြောင့်ရှိရမယ်ဆိုတော့တော့ net ကိုချီတူးနဲ့မတက်ရပြီးတော့ခွဲလို့ရတယ်လက်တီဆုံရှုံသွားရင်ကျွန်တော်တို့ခွဲလို့မရတော့ခေါင်းထိသွားရင်စင်းသားနိုင်တော့ကိုဆက်လောက်ရမယ့်အရှင်အကြိုက်ဆက်လုတ်ပေးခြင်းနဲ့အဆုံးထိသွားခြင်းနဲ့အဲ့ဒီတော့အဲ့ဒါတော့ကြောက်တယ်အဲ့ဒီတော့အဲ့လိုမျိုးတွေလုတ်တယ်ပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာတော့နည်းနည်းလေးအနားယူသွားလာတယ်ဆိုတဲ့အခါကျတော့ဒီလေးရင်အတန်းကတော့ဝေးသေးတယ်အဲစင်တီလောက်တည်တယ်နည်းနည်းပော့တာပေါ့နော်တကယ်တော့ပော့တာတော့မကောင်
းလင်းနဲ့ဘုံကျဲနေတဲ့ဈားထဲမှာခွဲစိတ်ကုသခဲ့ရတဲ့သူ့ရဲ့အတွေ့အကြုံလည်းအခုလိုပဲပြောပြထားတယ
်အဲ့ဒါလည်းကျွန်တော်ဘဘွားမှာပထမအုပ်ဆုံးခွဲပူးတဲ့ခွဲစိတ်မှုပေါ့ဘာခွဲစိတ်မှုလဲဆိုတဲ့အခါကျတော့လူနာကအရေးပေါ်ကဘိုက်ထိသွားတယ်ဘိုက်ထိသွားပြီးတော့ तू ကဒီဘိုက်ဒီအရှိကနေပြီးတော့မှကြောအနောက်ထိကိုဒိုးယူပေါက်ဖြတ်သွားတဲ့ဟာပေါ့နော်ခန္ဓာကိုယ်ရဲ့အကြီးဆုံးသွေးပြန်ကြောမကြီးကိုထိထားတာထိထားတာမှတော်တော်ကြီးပြေးနေပေါ့နော်သွေးတွေကဒီဟိုဒီပုံမှန်ကောင်ကနေပုံမှန်ကောင်ပိုက်ထွက်ပြီးတော့ဝေါကနဲ့ထုတ်ထွက်တယ်လို့ပဲဝေါဆိုထွက်တာအာသွားပြီပေါ့ဒါလေဒါပေမဲ့ဟိုကအမြန်ပပပပဆိုကောက်ဖိချလိုက်ပြီးတော့အဲ့ဒီဖိချလိုက်တဲ့အချိန်မှာပဲဟိုကလေရင်ကလာပြီလေရင်ကပြန်တယ်ဝေါကနဲ့ဒါပြန်တဲ့ခါကျတော့အဲငကိုဆိုပြေးရပြီလေပြေးရတော့စဉ်းစားလိုက်တဲ့အဲ့အချိန်မှာဒီဟာကိုဖြန့်ပြီးတော့ပြေးရင်သေးကြတယ်သူသေးပြီရဲဘော်သေးမှာအဲ့တော့ကိုယ့်ရဲ့ဆရာအာသေးရင်လဲကန်တရားပဲပေါ့နော်အဲ့ဒီခါကျတော့ငါမပြေးဘူးဆက်လုတ်ထားမယ်ဆိုတဲ့ဟာမျိုးနဲ့ပေါ့နော်အဲ့တော့ကိုလည်းမပြေးဘူးကျန်တဲ့သူတွေလည်းပြေးကြတော့ပေါ့နော်ဆက်လုတ်ကြတယ်ဆက်လုတ်ကြတာအဲ့တော့အဲ့ဒီခွဲစိတ်မှုကပထမအဦးဆုံးဘွားမှာတကယ်အကြီးမားဆုံးခွဲစိတ်မှုဆိုရင်ပဲအောင်မြင်သွားတယ်အဲ့ရဲဘော်ဒီအကူကတော့ဟိုပေါ့နော်ပုံမှန်အတိုင်းသွားလာလှောက်ရှာနေနိုင်ပေါ့နော
် ရောက်တဲ့နေရာမှာအကောင်းဆုံးဖြစ်အောင်ကြိုးစားပေးနေတဲ့လူငယ်ဆရာဝန်လေးကအခုဆိုလို့ရှိရင်ကရီနီဒေတာမှာစေကောလေးကိုဖွင့်ဖို့လေသူကကြိုးစားလုပ်ဆောင်နေရတဲ့အဲ့ဒီအကြောင်းလေးရှေ့တစ်ပတ်မှာပြောပြပေးသွားမှာမို့လို့ဂျန်စီအစီအစဉ်ကိုဆက်ဆက်စောင့်ကြည့်ဖို့မမေ့ကြပါနဲ့နော်တက်တာ
မက်ခင်လေးရဲ့ generation C အစီအစဉ်မှာရှင်ဒီသတင်းပတ်ရဲ့အပတ်စဉ်အားကစားကဏ္ဍမှာတော့ပြင်သစ် Open Tennis ပြိုင်ပွဲမှာတော့ Champion တစ်ယောက်ကနှစ်တတော်ကြာမှာဘသူမှမလုံနိုင်ခဲ့တဲ့စံချိန်တစ်ကိုပြန်ပြီးတော့တင်နိုင်ပါတယ်။ Serbia နိုင်ငံသား Novak Djokovic ကတော့သူ့ရဲ့ဒူးဒဏ်ရာခွဲစိတ်ကူးတာမှုအောင်မြင်ပါတယ်။ဒီလိုသတင်းတွေကိုကိုရန်နိုင်တင်ပြပေးထားပါတယ်။
ပြင်သစ်နိုင်ငံ Paris မြို့မှာကျင်းပခဲ့တဲ့ပြင်သစ် Open Tennis ပြိုင်ပွဲမှာတော့အမျိုးသားဘက်မှာ Champion တစ်တယောက်ထွက်ပေါ်လာခဲ့ပြီးတော့အမျိုးသမီးဘက်မှာတော့နှစ်အတန်းကြာဘယ်သူမှမလုံနိုင်သေးတဲ့စံချိန်တစ်ခုကိုပြန်တင်နိုင်ခဲ့ပါတယ်။အမျိုးသမီး Final ကိုစနေနေ့ကကစားခဲ့ကြတာမှာ Poland နိုင်ငံက Iga Swiatek က Italy က Jasmin Paolini ကို 6-6 တင့်နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ပြင်သစ် Open ကို၄ချိန်မြောက်ပိုဆွဲသွားခဲ့ပါတယ်။ဒါစပြတ်တိတ်အထွတ်တော်ပြင်သစ် open ကိုလွန်ခဲ့တဲ့9နှစ်အတွင်းမှာ၄ချိန်မြောက်ဘိုဆွဲတာဖြစ်သလိုဒီနှစ်မှာဘိုဆွဲသွားတဲ့အတွက်သူဟာ3နှစ်သက်တိုက်ဘိုဆွဲခဲ့တာလည်းဖြစ်ပါတယ်
Oh, it means a lot. This tournament has been, you know, pretty surreal with its, you know, beginning.
ဒါကကျွန်မအတွက်တော့တိတ်ကိုအရေးကြီးပါတယ်ဒီပြိုင်ပွဲအစားပထမပွဲနဲ့ဒုတိယအဆင့်ပွဲတွေမှာအတော့ကိုမယုံနိုင်လောက်အောင်ပါပဲအဲ့ဒီနောက်တော့ကျွန်မကပွဲတိုင်းပိုကောင်းအောင်ကစားနိုင်လာခဲ့ပြီးအဲ့ဒီအတွက်ကျမကိုကျမအကုန်ယူမိပါတယ်။ဘာကြောင့်လဲဆိုတော့ကွင်းပြင်မှာရှိတဲ့ပရိသတ်တွေရဲ့မျောလင်းချက်တွေနဲ့ PR တွေကအရန်များပါတယ်။ကျမအတွက်တော့ဒါတွေကိုရင်ဆိုင်ဖို့အဆင်သင့်ဖြစ်နေခဲ့ပြီးအနိုင်ရလိုက်တဲ့အတွက်လည်းဝမ်းသာပါတယ်
။ Mutmi Grand Slam ပြိုင်ပွဲတွေကို3နှစ်သက်တိုက်နောက်ဆုံးအချိန်ဘိုဆွဲခဲ့တာကတော့ Serena Williams ဖြစ်ပြီးတော့2012ကနေ2014အထိ American Open မှာ3ချိန်သက်တိုက်ဘိုဆွဲခဲ့တာဖြစ်ပြီးပြင်သစ် open မှာ3နှစ်သက်တိုက်နောက်ဆုံးချိန်ဘူဆွဲခဲ့တာကတော့ Belgian နိုင်ငံက Justin Henin က2005ကနေ2009အထိဘူဆွဲခဲ့တာဖြစ်ပါတယ်။ Swiatek အခုဒီချိန်ထပ်ပြီးတော့ရသွားတဲ့အတွက်ဒါဟာသူ့အတွက်တော့ Grand Slam ပြိုင်ပွဲကိုလည်း5ချိန်မြောက်ရရှိသွားတာဖြစ်ပါတယ်ခင်ဗျာ။မြို့သား final မှာတော့ Spain နိုင်ငံကအသက်21နှစ်သာရှိသေးတဲ့လူငယ်ကစားသမား Carlos Alcaraz ကအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။လူသားဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားခဲ့ကြတာမှာအာဂရက်စ်နဲ့ဂျာမနီက Alexander Zverev တို့၅ပွဲအကျိတ်နဲ့ကစားခဲ့ကြပြီးတော့နောက်ဆုံးမှာအာဂရက်စ်က 6-3-2-6-5-6-6-6 နဲ့အနိုင်ရသွားခဲ့တာပါဒါဟာအာဂရက်စ်အတွက်တော့ပြင်သစ် Open ကိုပထမဆုံးအကျိတ်ဘိုဆွဲတာဖြစ်ပြီးတော့အခုလိုဘိုဆွဲသွားတဲ့အတွက်သူကအခုဆိုရင် American Open Wimbledon နဲ့ပြင်သစ် Open Grand Slam ပြိုင်ပွဲတွေကိုတစ်ကြိမ်စီဘိုဆွဲပြီးတော့ Grand Slam Supply ကိုလည်း3ကြိမ်မြောက်ရရှိသွားခဲ့ပါတယ်Alcaraz ကတော့သူ့ရဲ့ပထမဆုံး Grand Slam Supply ရခဲ့တဲ့ American Open နဲ့မနစ်က Wimbledon Final မှာ Djokovic ကိုအနိုင်ရပြီး Champion ဖြစ်တာတွေကထူးခြားကြောင်းဒါပေမဲ့ဒီ Grand Slam Championship 3ခုထဲမှာဘယ်ဟာကိုဂုဏ်ယူဆုံးလဲဆိုတဲ့အပေါ်မှာတော့ Alcaraz က
Probably this one is the moment
ဒီပြင်သစ် Open ဖြစ်ပါလိမ့်မယ်ဒါကကျွန်တော်တော်တော်ကိုကိုကိုတကယ်ဂုဏ်ယူမိတဲ့အချိန်ပါဘာကြောင့်လဲဆိုတော့ဒီပြိုင်ပွဲမှာအဆင်သင့်ဖြစ်ဖို့အတွက်ကျွန်တော်ရဲ့အဖွဲ့နဲ့အတူစကားတွေပြောပြီးလှုပ်ခဲရတာတွေအတွက်ပါတကယ်လို့လေ့ကျင့်ခဲ့ရင်ဒါမှမဟုတ်မလေ့ကျင့်နိုင်ခဲ့ရင်ဘယ်လိုလုပ်ကြရမလဲဆိုတာတွေကိုဆွေးနွေးခဲ့ကြရပြီးအမှန်တိုင်းပြောရရင်ဒါတွေကကျွန်တော်အတွက်တကယ်ကိုခက်ပါတယ်ဒါကြောင့်ဒီ Grand Slam Champion ဆုကကျွန်တော်တော်တော်ဂုဏ်ယူရဆုံးပါပဲ
အခုလိုပြင်သစ် Open ကိုအနိုင်ရသွားတဲ့အတွက် Alcaraz ဟာ Grand Slam ပြိုင်ပွဲတွေမှာကွင်းမြတ်နှပြင်သုံးခုစလုံးကိုအနိုင်ရတဲ့အထဲမှာအသက်အငယ်ဆုံးဖြစ်နေလဲစံချိန်တင်သွားခဲ့ပါတယ်ဒီနေ့ပြင်သစ် Open မှာ Carlos Alcaraz အနိုင်ရဖို့ဆွဲသွားတာနဲ့ပတ်သက်ပြီးတော့ Tennis ဝါသနာရှင်တဦးဖြစ်တဲ့ဥက္ကူကိုတော်ကိုမေးမိထားပါတယ
် Carlos Alcaraz ကအခု27နှစ်ပေါ့နော်အသက်ကသူ professionally ကစားတာ6နှစ်တော့ရှိသွားပြီဆိုတော့ဒီ Grand Slam လေးခုမှာသူက2022မှာ US Open နိုင်ထားတယ်နောက်2023မှာ Wimbledon သူရတယ်ထင်တယ်နော်။နောက်2024အခု French Open ဆိုတော့သုံးကြတော့ရပြီ။ဒါပေမဲ့သူက consecutively တနှစ်ထဲမှာတခါတည်း၄ခု၃ခုလုံးရတာမဟုတ်ဘူးလေ။ဆိုတော့သူ့မှာကတော့ဟို potential ရှိတာပေါ့။သူကငယ်သေးတယ်ငယ်ကူရှိတယ်ကစားနိုင်တယ်သူသာထိန်းသွားနိုင်လို့ရှိရင်Djokovic တို့Roger Federer ရုပ်ထီကိုသူလဲဟိုမျောမှန်းနိုင်တာပေါ့အဲ့ဒီအရှင်ရောက်လာနောက်နောက်စီးရကစားတာများတယ်ဗျသူကရက်ကနည်းနည်းလေးပြူတော့ သူက7 ball လीတော့သူခိတ်ပြောကစားနိုင်မယ်မထင်ဘူးနော်ဘရလိုဘလိုခေါ်မလဲဟို overhead ပဲရိုက်တဲ့ခါကျမှသူမှာနည်းနည်းလေး weak point တော့ရှိသူကဟို base line ကနေရိုက်တဲ့သူကဂျိုကိုဗစ်တို့လိုမျိုးပဲနောက်စီးကနေကစားတာမျိုးပဲများတယ်
ဒီမှာတော့မနစ်ကချန်ပီယံနိုဗက်ဂျိုကိုဗစ်ဟာရုဒ္ဓအဆင့်မှာဒုတိယအကြောင်း quarter final ပွဲစဉ်တွေကိုမကစားနိုင်ဘဲပြိုင်ပွဲကထွက်လာရတဲ့အတွက်နှစ်20အတွင်းပြင်သစ် Open အမျိုးသားတင်းနစ်ပြိုင်ပွဲတွေဘက်မှာတော့ Federal နဒောင်းနဲ့ဂျိုကိုဗစ်တို့၃ယောက်ထဲမှာ final မှာဘယ်သူမှမပါနိုင်တဲ့ပထမဆုံးပြင်သစ် Open final ပွဲလည်းဖြစ်ခဲ့ပါတယ်ဒီနေ့ပြင်သစ် Open ရဲ့ဒီတဦးချင်းပြိုင်ပွဲတွေမှာဘိုးဆွဲသွားတဲ့သူတွေကတော့စုချင်းငွေဖြစ်နေEuro 1.4 တန်ရရှိပြီးတော့ဒုတိယဆုအနေနဲ့ကတော့ Euro 1.2 တန်ရရှိခဲ့ကြပါတယ်ခင်ဗျာ။နောက်တော့တင်းနစ်သတင်းတစ်ခုကတော့ဆော်ဗီယက်နိုင်ငံသားဂျိုကိုဗစ်ဟာသူ့ရဲ့ဒူးဒံရကိုအောင်မြင်စွာခွဲစိတ်ကူးသနိုင်လိုက်တယ်လို့ပြောပါတယ်။ဂျိုကိုဗစ်ဟာပြင်သစ် Open ဒုတိယအဆင့်နိုင်တဲ့ပွဲမှာဒူးဒံရရခဲ့တာကြောင့် Quarter Final ပွဲစဉ်ကိုဆက်မကစားဘဲပြိုင်ပွဲကနေနှုတ်ထွက်ခဲ့ပြီးတဲ့နောက်ဒီဒံရကိုလည်းခွဲစိတ်ကူးသခဲ့တာဖြစ်ပါတယ်။ဂျိုကိုဗစ်ကတော့သူ့အနေနဲ့ပြီးခဲ့တဲ့ရက်ကခက်ခဲတဲ့ဆုံးဖြတ်ချက်ကိုချခဲ့ရပြီးတော့ခွဲစိတ်မှုအောင်မြင်ကြောင်းသူ့ရဲ့လူမှုကွန်ရက်ကနေပြောကြားခဲ့ပါတယ်။အခုလိုဒဏ်ရာပြဿနာကြောင့်ပြိုင်ပွဲကနေထွက်လိုက်ရတဲ့အတွက်ဂျိုကိုဗစ်ဟာကမ္ဘာစစ်တနေရာကလည်းဖယ်ပေးလိုက်ရသလို25ခုမြောက် Grand Slam ကိုယူပြီးအမျိုးသားဘက်မှရောအမျိုးသမီးဘက်မှပါစံချိန်နဲ့အများဆုံးတင်နိုင်ဖို့အခွင့်အရေးကိုလည်းဒီပြင်သစ် Open မှာလက်လွတ်ခဲ့ရပြန်ပါတယ်။ဂျိုကိုဗစ်ဟာမနစ်တုံးကတော့ Australian Open ရောပြင်သစ် Open မှာဘိုးဆွဲခဲ့ပေမဲ့ဒီနေ့မှာတော့ဒီပြိုင်ပွဲနှစ်ခုစလုံးကိုအနိုင်မရခဲ့တဲ့အတွက်သူ့အနေနဲ့ Grand Slam ပြိုင်ပွဲတွေကို24ချိန်ရပြီးတဲ့နောက်မှာပြိုင်ပွဲတွေကိုအရင်လောက်အနိုင်ရဖို့စိတ်အားထက်သန်သေးရလားဆိုတာလဲမေးခွန်းထုတ်စရာတွေရှိလာနေပါတယ်။ဒါနဲ့ပတ်သက်ပြီးဥကူကတော့ပြောတာကတော့
အခုကဟဲ့လားအသက်တိုင်းရဖို့နောက်သူ့ရဲ့ဘာသာရေးတော့ Orthodox လို့ဟုတ်တယ်မလား။ဆိုဘာသာရေးကြောင့်ဒီမှာသူတစ်ချိန်လုံးကလည်းဒီ COVID ကျိုးတိုင်းမထိုးခဲ့ဘူးဆိုတော့သူစာရဲကိုသူအပြင်နဲ့နော်သူတို့တော်တော်လေးကိုဘယ်လိုခေါ်မလဲ against လုပ်ခဲ့တဲ့စိတ်ဓာတ်ဒီပိုင်းရှိတယ်ဆိုတော့သူစိတ်ဓာတ်ကတော့သူကမာတော့မာပါတယ်သူကစားအောင်မယ်ဆိုလို့ရှိရင်တော့သူဖြစ်နိုင်ပါသေးတယ်နောက်ထပ်တစ်ခုနှစ်ခုထပ်ရနိုင်ပါသေးတယ်သူစိတ်ပျောက်သွားတယ်လို့ပြောကျွန်တော်ကမထင်ဘူးညာအထင်သူကစားအောင်မှာပဲသူရဲ့ဟိုကဒါနဲ့သူရဲ့ကျန်းမာရေးနဲ့ဒီခန္ဓာကိုယ်ရဲ့လောက်ဒီလုံနိုင်အောင်လဲဆိုတာပေါ်မှာတော့မူတည်တာပေါ့လေကျွန်တော်မြင်မှာတော့သူကတော့စိတ်တော့ရှော့အောင်မဲ့တော့မထင်ဘူးဒီနှစ်ပိုင်းအတွက်မှာတော့
Grand Slam ပြိုင်ပွဲတွေဘက်မှာတော့အမျိုးသားတွေဘက်မှာ Djokovic က24ချိန်နဲ့အများဆုံးရထားပြီးတော့ Nadal က22ချိန်နဲ့ဒုတိယ Federer ကအချိန်20နဲ့တတိယအများဆုံးရထားတာဖြစ်ပြီးအမျိုးသမီးတွေဘက်မှာတော့ Australia က Margaret Court က24ချိန်နဲ့အများဆုံးရထားပြီးတော့ American က Serena Williams က23ချိန်နဲ့ဒုတိယ Germany က Steffi Graf က22ချိန်နဲ့တတိယအများဆုံးရထားတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ရဲ့အားကစားခံနာပါရှင်ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းတလဲပြောပြပေးပါအောင်ရှင်
မြန်မာနိုင်ငံအပအဝင်ကဘာတလွားကလက်နက်ကန်ပိဋိပခါတွေကြောင့်ကလေးငယ်တွေတိဆုံမှုဟာအဆိုးဆုံးအခြေအနေကိုရောက်လာနေပြီလို့ကုလသမဂ္ဂအကြီးအကဲကသတိပေးလိုက်ပါတယ်မြန်မာပါလက်စတိုင်းနယ်မြေဆူဒန်ကွန်ဂိုဆိုမာလီယာနဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာပြီးခဲ့တဲ့နှစ်အတွင်းလက်နက်ကန်ပိဋိပခါတွေကြားကလေးငယ်တွေအသက်ခံရတဲ့အခြေအတွေအဆိုးဆုံးဖြစ်လာတာကိုတွေ့ရတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတယ်ရက်စ်ကပြောကြားလိုက်တာပါမြန်မာနိုင်ငံမှာဆင်းရဲမွေးတေမှုဟာလွန်ခဲ့တဲ့6နှစ်ကစပြီးဆိုးဝါးလာနေတာအခုဆိုရင်မကြုံစဘူးအခြေအနေမျိုးကိုရောက်ရှိနေကြောင်းကမ္ဘာ့ဘဏ်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိဘဏ္ဍာရေးနှစ်အတွင်းစီးပွားရေးတိုးတက်မှုနှုန်းဟာတိအရခိုင်နှုန်းပဲရှိပြီးနိုင်ငံတော်ဆင်းရဲမွေးတေမှုအတိုင်းအတာကျပြန့်လာနေတာကိုလည်းကမ္ဘာ့ဘဏ်ကသတိပေးထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမဏိပူရာပြည်နယ်အတွင်းတရားမဝင်ဝင်ရောက်မှုနဲ့ထိမ့်သိမ်းခံထားရတဲ့မြန်မာနိုင်ငံသား38ယောက်ကိုမြန်မာဘက်ကဒီကနေ့ဇွန်လ12ရက်နေ့မှာပြန်လည်လွှဲပြောင်းပေးလိုက်တဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးအန်ဗီရန်စင်ကလူမှုကွန်ရက်မှာရေးသားထားပါတယ်။သူတို့ကိုမဏိပူရာပြည်နယ်မိုရီမြို့မှာရှိတဲ့နေဇက်ဂိတ် Integrated Check Post ကနေမြန်မာအာဏာပိုင်တွေလက်ထဲကိုလွှဲပြောင်းပေးလိုက်တာလို့ပြောပါရခင်ဗျာ။
ပ ဗုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Zaida Hunter တို့ဖြစ်ပါတယ်ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင
This program